ပြုတ်ဝင်ဓမ္မတန်ကြီးရဲ့သဘောကတော့ခဏကပြောခဲ့တဲ့အတိုင်းပဲခိရတော်တတိလူယကနေညူတန်းဖြစ်တဲ့နတ်ဥဒကတော့ညေကနေပြီးတော့ညူတန်းသင်္ကေတဖြစ်လာတာမဟုတ်ဘူးသီလတော်ဒီလန်နတ်မတော်ရှင်ဖြစ်တယ်နတ်ဝါလိကတော့သဲကနေပြီးတော့ရှင်ဖြစ်လာတာမဟုတ်ဘူးဒီဘုံကတိုင်းမှာဝိဇ္ဇတနာဥပါဒသင်္ကာရကံဆိုတဲ့အကြောင်းကြားတဲ့ဝိညာဉ်နဲ့ရုပ်သက်လာတဲ့ဖတ်တာဝိညာဉ်ခေါ်တဲ့အကြောင်းနဲ့လျော်တဲ့အကျိုးသာဖြစ်တယ်တခြားအကျိုးဒီဆုံးကြီးဖြစ်တာမရှိဘူးအဲဒီအကြောင်းကြောင့်အကျိုးဖြစ်တဲ့အကျိုးဒီဇွန်တခုသောအကြောင်းတရားကြောင့်ဒီဇွန်တခုသောအကျိုးဖြစ်မှုကိုလက်မခံနိုင်မှုဖြစ်ရင်ဘာဖြစ်တတ်မလဲ။ညာတကုသောစိတ္တယတိအညတ်သမ္မာအညတ်တာဥပတိယတိယဝါလင်္ကတောဒေလတာဥစီဥစုတောခိရတကတ္တမဥပတိနတ္တိယတတ္တမနာကောတိတတ္တိဟိတုအတ္တိတိအဟိတုကဒိဋ္ဌိဟိဆိုပြီးဒီကဆရာတော်ကရှင်းထားတယ်နော်။ဘုဒ္ဓတိမမာရိကသမဏေနာဘ340နဲ့ရှိဒုတိယဘက်မှာရှင်းထားပါတယ်ဘာပြောလဲဒီဇောတကုသောအကြောင်းကြောင့်ဒီဇောတကုသောအကျိုးတရားရဲ့ဖြစ်မှုကိုလက်မခံနိုင်ကြဘူးဆိုရင်တရားတစ်ခုမှတစ်မျိုးသောတရားမှတစ်မျိုးသောတရားရဲ့ဖြစ်ခြင်းဟာမရှိတဲ့အဓိပ္ပာယ်မျိုးဖြစ်တာနော်သို့မဟုတ်တစ်မျိုးသောတရားမှတစ်မျိုးသောတရားကဖြစ်မယ်ဆိုရင်ဘယ်မှရှိဖြစ်ခြင်းဖြစ်နိုင်တယ်။ကျန်ကလည်းနားလို့ဖြစ်ခြင်းဖြစ်နိုင်တယ်။ဘာဖြစ်လို့မဖြစ်ပဲရှိနေရမှာလေ။အကြောင်းနဲ့လျော်တဲ့အကျိုးတရားဖြစ်မှုကိုလက်မခံနိုင်ခဲ့ဘူးဆိုရင်ပေါ့နော်သူ့အလိုသူ့တဘာဝအတိုင်းဖြစ်ချင်တာဒီဖြစ်နေတာပါပဲလို့လက်ခံခဲ့မှာဆိုရင်အဲ့ဒီလိုလက်ခံခဲ့မှာဆိုလို့ရှိရင်တဲကိုညှိလိုက်လို့ရှိရင်လည်းဖြေထွက်ရမှာဆိုလိုတာကပြန်ညှိလိုက်လို့ရှိရင်လည်းနှုတ်ရည်ဖြတ်လာရမှာမထွက်ဖက်ပါတယ်ဖြစ်ရမှာလေနော်ဒါကြောင့်ဒီကြောင့်ဒီကုသအကြောင်းကြောင့်ဒီကြောင့်ဒီကုသအကျိုးတရားရဖြစ်မှုကတော့မရှိပါဘူးဆိုပြီးသူတို့ကလက်ခံနေတဲ့ဝါဒအဲ့ဒီဝါဒကိုအဟိတုကဒိဋ္ဌိကဒီအဟိတုကဒိဋ္ဌိကိုယောဂဓမ္မတာနည်းကိုဘယ်ဘယ်နေနေသိခဲ့မလဲအကြောင်းနဲ့လျော်တဲ့အကျိုးတရားရဲ့သင်္ချာဖြစ်မှုကိုသိခဲ့မယ်ဆိုရင်ဘယ်လိုခံရဆောင်းအားရှိတယ်နော်ဒါကြောင့်ဒီဥစ္စေနဒီကြောင့်ကျုပ်ရဲ့ပရိစ္ဆာသမုပ္ပါသဘောတရားကိုသိခြင်းဒီမေတ္တာတုဒ္ဓမှာဘုရားဟောနေတဲ့ဒိဋ္ဌိကအနုပ္ပကမ္မဆိုတဲ့ဣန္ဒရောယမိစ္ဆာဒိဋ္ဌိဝါဒအမျိုးမျိုးကိုပယ်နှုတ်ဖို့ရန်လက်နဲ့ကောင်းတခုမဖြစ်ဘူးလားရှင်ကြီးလေသို့သော်ဒီဥစ္စာကဒိဋ္ဌိကိုပယ်နှုတ်ရေးအတွက်သာလက်နဲ့ကောင်းဖြစ်တဲ့မဉ္ဇဉ်ခွန်ဉာဏ်ရည်အတွက်ကိုလက်နဲ့ကောင်းမဖြစ်ဘူးလားလို့မေးစရာရှိပါနော်ဒီချက်နဲ့ပတ်သက်ပြီးခဏခဏတော့ဟောနေပါတယ်ဟောနေတဲ့ထဲကပဲနာဗုဒ္ဓမအနည်းနဲ့တော့သက်ခံသက်ခံပြောရမှာပဲနော်အကြောင်းတိုက်ဆိုင်တာလို့ဒီချိန်မှာရှင်အနန္ဒကိုရောမြတ်ကနိဒံခင်းတဲ့အချိန်အခါမှာပရိစ္ဆေသမုပ္ပါအကြောင်းကျက်သဘောတရားတွေကိုအဝိဇ္ဇာကြောင့်သင်္ခါရဖြစ်ဖို့သင်္ခါရကြောင့်ဝိညာဉ်ဖြစ်ဖို့စသည်ဖြင့်အနုလောမနည်းအပြင်လည်းဆင်းခြင်းပြီးတော့အဝိဇ္ဇာလည်းဖြစ်ဖြစ်အနိစ္စသင်္ခါရလည်းဖြစ်ဖြစ်အနိစ္စစသည်ဖြင့်အနိစ္စဒုက္ခအနတ္တလက္ခဏာယသုံးသံဒီပိဝိပဒနာရှုပသုံးသတ်တော်မူပါれပတိလောမနည်းအပြင်လည်းကြောင်းများလှမ်းပြီးတော့ရှုပသုံးသတ်တော်မူれသတိကဗြဟ္မဏဘာကြောင့်ဖြစ်တဲ့သတိကြောင့်ဖြစ်တဲ့သတိဘာကြောင့်ဖြစ်တဲ့ဘဝကြောင့်ဖြစ်တဲ့သတိဖြင့်ကြောင်းများလှမ်းပြီးတော့လည်းအဝိဇ္ဇာတိရှုအလဲကောင်ကနေဖောက်ပြီးတော့လဲအဝိဇ္ဇာဆိုတဲ့အရင်ဘက်ကိုလာတယ်။အလဲကောင်ကနေဖောက်ပြီးတော့လဲဟောဇာတိကရမ္မဏအဖျားဘက်ကိုသွားပြီးတော့နီးလင်းနေတဲ့ပရိစ္ဆေသမုပ္ပါသဘောတရားတွေကိုကြောင်းချုပ်ဆက်ပြီးတော့ဝိပဿနာရှုပသုံးသတ်တော်မူပါတယ်။သုံးသတ်လိုက်တဲ့အချိန်ခါမှာမိမိရဲ့ဉာဏ်နဲ့မှကြောင်းချုပ်ဆက်ပရိစ္ဆေသမုပ္ပါသဘောတရားတွေကသိပေါ်လွင်ထင်ရှားနေတဲ့အတွက်ကြောင့်ဒီပေါ်လွင်ထင်ရှားမှုဆိုတဲ့အကြောင်းတစ်ခုကိုမင်းကုန်တစ်ခုပြုလုပ်ပြီးတော့ဘုရားရှင်ကိုတယောက်ခန့်ခဲ့ရင်တော့တရားကောင်းတစ်ခုတော့အနန္တရမယ်ဆိုတဲ့ဥတည်ချက်ဖြင့်မျက်နှာကြားတော့ဘုရားရှင်ကံချင့်ကပ်ပြီးတော့ညဇောဗျာကျောင်းကျောင်းဆက်ပရိစ္ဆေသမုပ္ပါသဘောတရားတွေဟာနည်းနည်းတွေခက်ခဲတယ်ဆိုတော့လေတပည့်တော်ရဲ့ဉာဏ်နဲ့မှတော့တင်းတယ်လို့ဖြစ်နေပါတယ်ဆိုပြီးတော့ဆက်ရောက်ဆန်းနော်အဲဒီခါကျတော့မှညဇောဗျာကမာယောအနန္တမာယောအနန္တတင်ပြီးလို့မပြောပါနဲ့စသည်ဖြင့်တားမြင်ပြီးတော့မှဒီတရားလေးဟောတယ်ဟုတ်တယ်တရားလေးရဲ့လိုရင်းချက်ကလေးကဘာလဲမဟာနိဒနာသုတ်တံနော်ဒီကနေကမဟာနိဒနာသုတ်တံသုံးမဟာဝါပါဠိတော်သံမြတ်49မှာလည်းကြည့်ပါနော်အိုးတန်ရုပ်ပါဠိတော်ပထမအတွဲသံမြတ်318မှာလည်းပုံစံတူပဲလည်းကြည့်ပါတယ်မြတ်စွာဘုရားပဲလို့ဟောလဲဂံမီရောဇာယအာနန္ဒပရိစ္ဆသမုပ္ပါတော်ဂံမီရဝဗ္ဗသောသဣဒ္ဓတာအနန္တဓမ္မတာအနတုဘောဓဣဒ္ဓတာသာနန္တဓမ္မတာအနတုဘောဓဘုရားကခုပွဲရနော် အပ္ပိဝေဒဧဝမယံပဇာတန္တာကုလကဇာတာကုလကဏိကဇာတာမုံသဗ္ဗသဗုဒ္ဓအဘယံဒုက္ခတိဝိနိပါဒသန္တာရဏာတိဟုတ္တိအနန္တညိဘအနန္တအယံပရိစ္ဆသမုပ္ပါဒောဤကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားဒီကသံမီရောသနဲ့လည်းနဲ့နဲ့ဤသံမီရဝါဘာတော့သနဲ့နဲ့သည့်အတွက်ကြောင့်နဲ့နဲ့ရောင်လဲခြင်းဤကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားကနဲ့လည်းနဲ့နဲ့ပါတယ်နဲ့နဲ့တဲ့အတွက်ကြောင့်နဲ့နဲ့ရောင်လဲခြင်းဤတိန်းနေလို့မလို့မထူးဆန်းဣဒ္ဓတသအနန္တဣဒ္ဓတသအနန္တအနန္တညီဝအနန္တဣဒ္ဓတဓမ္မသဤကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားကိုအနန္တဘောဓအနုဘောဓဉာဏ်ဖြင့်ထိုးထွင်း၍မသိခြင်းကြောင့်အပ္ပတိဝေဒပတိဝေဒဉာဏ်ဖြင့်မဆိုင်ဖို့ဆိုင်ဖွင့်ဖောင်းမသိမြင်ခြင်းကြောင့်ဧဝံဤသောကလောအယံပဇာဤတတဝအပေါင်းစီတန္တာကုလကဇာတာရှိခြင်းတွင်ခဲ့သောရှုပ်ထွေးပွေလီ၍နေရသည်ကုလကဏိကာဇာတသဘောင်းတော်မှမှအတိုက်တဖွဲဖြစ်၍နေရသည်မုံသာပပကဘုဒ္ဓဖြူချမြင်ပြင်းခဲ့တော်ဖြစ်၍နေရသည်ဟုတ်တော်ဖြစ်၍အပယံချမ်းသာဟု၍မြင့်ဝဲမြမရှိသောဒုက္ခတေဤမကောက်မှုပြုသူသူကြိုက်ဓမ္မတို့ဤလျောက်ရာဖြစ်သောဝိနိပါဒံအလိုအပ်သံသံတံကျင့်လျက်ဖြူဖျက်ပြုတ်ကွဲပြည့်စည်လျက်ကြောက်ရောက်ရာဖြစ်သောသန္တာကြောက်ရောက်ရာဖြစ်သောအပယံသအပေလေးဘုံခလကောသန္တာရံသအဘယ်လေးဘုံမှာကျင့်သောသန္တရာကိုလည်းခေါ်နာတိဟုတ်တည်းမကြောသောမလုံမြောက်နိုင်ပေမကြောသောမလုံမြောက်နိုင်ဘူးဗာဒီလေအဘယ်လေးဘုံဆိုရင်အဘယ်သန္တရာကြီးလည်းမကြောသောမလုံမြောက်နိုင်ဘူးအဘယ်မှာကျင့်တဲ့သန္တရာကိုလည်းမကြောသောမလုံမြောက်နိုင်ဘူးဘာကြောင့်အနန္တဘောဓအပ္ပိဝေဒာအနုဘောဓဉာဏ်ဖြင့်ဒီကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားတွေကိုထိုးသိမသိလို့ပတိဝိဒဉာဏ်ဖြင့်ဒီကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါဒသဘောတရားဒီကိုမဲ့ဆိုင်ဖုံးဆက်ဆင်းခေါမသိလို့သန္တရာကြီးကကြော်လွန်လွန်မြောက်မှုမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့အတွက်သန္တရာမှမလွန်နိုင်တဲ့အတွက်ဘာဖြစ်နေလဲတန္တာကုလကဇန္တာယကန်းဒီလိုရဲ့ခြေခင်တွေးဒီတစ်ခါတည်းကျက်ဒီပါရိစ္ဆတဲ့ကိုင်ခဲမှုအကြောင်းတရားစသည်တို့ကြောင့်ရှုပ်ထွေးပြီးနေရင်ဖြစ်ရတာအမတန်ခက်ခဲအဲ့ဒီပုံစံအတိုင်းသန္တရာထဲမှာရှုပ်ထွေးပွေလီပြီးနေကြရတယ်ဒီချက်ကုလကဏ္ဍိကသာတာစာပေါင်းတော်ဖြစ်မှအတိုက်ကလေးကြည့်အမှန်တန်ရှုပ်ထွေးပွေလီပြီးနေတဲ့အတိုက်ကလေးတခုလောက်ကအဲ့ဒီပုံစံတိုင်းနဲ့သတ္တဝါတွေဟာဒီသန္တရာထဲမှာအမှန်တန်ရှုပ်ထွေးပွေလီပြီးနေကြရတယ်မုံသဗ္ဗသဗုဒ္ဓဖြူစံမြတ်ခြင်းမြတ်လို့ဖြစ်နေတယ်ဖြူစံမြတ်ခြင်းမြတ်ဆိုတာကတော့တချို့ခြေတော်ကျုံးလို့ပြီးတော့ဒီမြတ်ကိုလိန်ကျစ်ပြီးတော့ခြေတော်ကျုံးလို့ကြပါတယ်ခြေတော်ကျောင်းလုံလိုက်လို့ကျိုးလေးခွေပြီးတော့ခြေတော်ပုံနဲ့နေရာမှာထားလိုက်တော့သုတ်ပါများလာတော့အစအနတ်တွေပြတ်တော့ပြီးတော့ခြေကြည့်လိုက်လို့ရှိရင်ဗရင်ကအရင်ဗရင်ကအဖျားလို့သိဖို့ရအမတန်ခက်ခဲအဲ့ဒီပုံစံအတိုင်းပဲရဝတိဟာဒီသန္တရာထဲမှာကြည်လင်နေရတာအရင်နဲ့အဖျားရှာမြတ်တော့ရှုပ်ထွေးပွေးလင်းပြီးတော့နေတိုင်းနေထိုင်ကြရတယ်အမဲပေးကြီးကလည်းမလုပ်နိုင်ဘူးပုံစံတပုံသန္တရာကလည်းမကြုံတော့မလုံရောက်နိုင်ပါဘူးလို့ဒီလိုဘုရားကဟောထားတယ်။အဲ့ဒီဘုရားဟောကြားချက်ကိုကိုးကပ်ပြီးတော့ပရိစ္ဆသမုပ္ပါဒ်ဝင်ခွင့်ကိုဖွင့်ဆိုတော်မူကြတဲ့အထက်ကရာကြီးများကလည်းအဘိဓမ္မာတမ္ပောဟဝိသောဒိနိအထက်ကရာသံမျက်နှာ180ကိုဝိသောဒိမေအထက်ကရာသံမျက်နှာ220နဲ့221မှာ221မှာဘယ်လိုဖွင့်ဆိုထားလဲ။သမာဓိဘောရတိလယံသူနေတိတေနဉာဏတိနသမာဓိဘောရတိလယံသူနေတိတေနဘဝစကမ္မပတ္တလေတဝအတ္တနိဝိစကမိဝအနိစနိမန္ထနံသန္တရာပယမတိတောနာကောတိသူပိနန္ဒရေပြတ်တိသမာဓိဘောရတိလယံသမာဓိတိဟုသောမြတ်သောကြောက်ဖြာထက်၌သူနေတိတေနမြန်မြန်ထက်အောင်ကောင်းမွန်စွာသွေး၍ထအပ်သောဉာဏတိနဉာဏတိဟုသောတန်လျက်ဖြင့်အတ္တနိဝိဇ္ဇဂာမိဝမောဇောဇဝုံကတောနိစ္စနိမံထဏံတတဝတောအမြင့်မပြညံပန်းနှိမ့်ချက်တတောဘဝစကံကြောင့်ကျိုးဆက်ပရိစ္ဆသမုပ္ပါသန္တရာစေယဟကိုအပ္ပဒါနှစ်တဝမဖောက်ခွဲနိုင်ပေသန္တရာဗယမတိတောသန္တရာဝုသိယဒုက္ခမှကြော်လလွန်မြောက်၍သွားသောကောစီဒီဇုံတယောက်သောသူသည်သုဘိနန္တရေပိအိမဤအတွင်း၌တော်မှလည်းပဲနာအတိမရှိခဲ့သဘူပဲ သမာဓိဒီဟူသောကြောက်ဖြာထက်နဲ့မြတ်မြတ်ထက်အောင်တွေးထားတဲ့ဉာဏ်တည်းရဲ့ဉာဏ်ထက်မြင်ရင်အတွက်ဘာလို့ ਆ သမာဓိဆိုတဲ့ကြောက်ဖြာကုန်မှန်မြတ်မြတ်ထက်အောင်တွေးပြရဘာပြောတာလဲသမာဓိကိုခမများများထူထောင်ပေးရမယ်ဒီလိုပြောတာနော်သမာဓိအားကောင်းလာပြီဆိုလို့ရှိရင်ဘာဖြစ်မလဲဉာဏ်ဒီဟူသောတန်လျက်ဒီထက်မြက်လာမယ်ဆင်းရှားလာမယ်အဲ့ဒီထက်မြက်နေတဲ့တန်လျက်နဲ့မိုးကြိုးပြန်ဝန်းလို့ပဲတတ္တဝါတွေကိုအမြဲတမ်းမှွေနှောင့်ခြောက်ချပြီးတော့နှင်းပန်းနှိမ့်ဆက်နေတဲ့ဒီပရိစ္ဆာသမုပ္ပါဒ်သံဃရာစိတ်ဟာကြီးဆိုတာသိဒီကြောင့်ကျိုးတဲ့ပရိစ္ဆာသမုပ္ပါဒ်သံဃရာစိတ်ဟာကိုသမာဓိပြီဟူသောကြောက်ဖြာတဲ့နဲ့မြတ်မြတ်ထဲအောင်တွေးထားတဲ့ဉာဏ်ဒီဟူသောတန်လျက်နဲ့မဖောက်ခွဲနိုင်ပဲသံဃရာဝဆင်းဒုက္ခမှာကြော်လန့်လုံလောက်သွားတဲ့ပုဂ္ဂိုလ်ကအိမ်မက်ရဲ့အတွင်းထိုင်တော်မှလည်းဒီဆုံးတူဦးမြတ်မရှိခဲ့ဘူးပါဘူးတကယ်ရှိဖို့ထားအိမ်မထဲတောင်မှတယောက်မှမရှိဘူးလေကူ။အကန့်ကုံနေဘူးလား။ကုံနေ။ပြီးတော့ကျောင်းကျောင်းသစ်ပရိသတ်ဓမ္မပဒသဘောတရားတွေကိုဉာဏ်ဒီဟုသောတန်လျက်နဲ့ဖောက်ခွဲပြီးရှုမှန်ဖို့တော့လိုတယ်။အဲ့ဒီလိုရှုတဲ့အပိုင်းမှာအနုဘောဓဉာဏ်နဲ့သိဖို့ပရိဝေဒဉာဏ်နဲ့သိဖို့နှစ်ချက်ဖျက်ဟောထားတယ်။ပြီးတော့အနုဘောဓဉာဏ်ခရာကိုဒီကဆရာတော်များကတော့အနုဘုဒ္ဓနာဒီနဲ့အနုဘောတော်ဆိုပြီးတော့ဒီလိုအ내ဒီပဲဖွင့်ဆိုထားပါတယ်။ဒီအနုဘောဓဉာဏ်ခရာကဘာကိုအနုဘောဓဉာဏ်ခေါ်တယ်လို့မင်းရင်တော့နာမရူပပရိစ္ဆေဒဉာဏ်နဲ့ပြည့်ပြည့်ပြည့်ကဉာဏ်ကိုအနုဘောဓဉာဏ်လို့ခေါ်ပါတယ်။အဲ့ဒီနာမရူပပရိစ္ဆေဒဉာဏ်နဲ့သိထားရမယ်အတိတ်အနာဂတ်ပိစုံပန်ဣဇ္ဇဒဗိဒ္ဓအောလရိကသုခမဟိနမဏိတဒုရတန်တိကလို့ခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအခြင်းအပြင်ပြီးနေတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရား။တောင်းကျိုးဆက်ပရိစ္ဆေဒသမုပ္ပါဒ်လို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာတရား။အဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးသည်ဒုက္ခသစ္စာကနာမရူပပရိစ္ဆေဒဉာဏ်နဲ့ဆိုင်တယ်။သမုဒိယသစ္စာတရားတွေကဒီပိစိယပရိစ္ဆေဒဉာဏ်နဲ့ဆိုင်တယ်။ဒီနာမရူပပရိစ္ဆေဒဉာဏ်ပိစိယပရိစ္ဆေဒဉာဏ်ဖြင့်ထွေးထွေးသိရမယ်ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေသည်တကယ်တခါသိအောင်တဲ့ပိစိယမပြီးဘူး။ချိန်ခါများစွာထက်ခါထက်ခါသိမှလူရင်းပိစိယပြီးနိုင်လို့သူတို့ကအနုဘောဓဉာဏ်လို့ခေါ်ပါတယ်။အနုဘောဓနာရှိနေ။ဒီချိန်နဲ့သိအောင်နဲ့မပြီးဘူး။ချိန်ခါများစွာထက်ခါထက်ခါသိရတယ်။ဘာဖြစ်လို့လဲ။ကိုယ်လက်တဲ့ဒီမှာရုပ်တွေရှုနေတဲ့ပုဂ္ဂိုလ်နာမ်တွေရှုနေတဲ့ပုဂ္ဂိုလ်တွေနားလည်ကြပါ့။နာမ်တရားလေးတွေသက္ကုတ္တရာဝိသိစိတ်အတွင်းမှာဖြစ်ပေါ်သွားတဲ့နာမ်တရားလေးတွေကိုတစ်လုံးစီတစ်လုံးစီရှုကြည့်။ပထမတော့အတိစိတ်ကလေးတစ်လုံးလောက်ကိုပဲမနှဲရှုနေရ။နောက်တော့အတိစိတ်ဖတ်တာနှလုံးလောက်နောက်တော့အတိစိတ်ဖတ်တာဝေဒနာ၃လုံး၃လုံးကနေ၄လုံး၅လုံးသက်ပြီးဖြည်းဖြည်းတိုးပြီးတော့ဒီတက္ကနာတိုင်းစိတ်တက္ကနာတိုင်းမှာရှင်တွဲနေတဲ့စိတ်တွေဒီသံပြုံတရားတွေကိုကိုယ်စီအောင်တရားတွေဆိုအရှိပါ။ဒီချိန်နဲ့နဲ့ရှုလို့ရလား?မရဘူး။အဲ့လိုရနေတဲ့ပုဂ္ဂိုလ်တော်မှာဝိသိနှစ်ခုလိုရဲ့ဉာဏ်မှဖြစ်နေတဲ့ဘဝင်လေးကိုပထမပိုင်းမှာသိပြီလို့ရလား။မရသေးဘူး၊မရှုတတ်သေးဘူး။ဘာကြောင့်လဲ။ဒီဘဝင်ဒီအတိတ်ကိုသံပြီးအတိတ်မရဏတဏ္ဍာရောယူထားတဲ့အာယုန်ကိုအာယုန်ယူနေတဲ့စိတ်ဖြစ်တော့မိမိကလည်းအတိတ်မရဏတဏ္ဍာရောအာယုန်ကိုမရှုနိုင်သေးတဲ့အချိန်အတွင်းဖြစ်တော့ဒီဘဝင်စိတ်ကလေးဖြစ်သွားတာတော့သိလိုက်တယ်။ဒီစိတ်ကလေးမှာဖြစ်နေတဲ့ကဘယ်နှလုံးရှိမလဲ။ဒီဘဝင်စိတ်ကလေးကဘာကိုလှမ်းအာယုန်ယူနေတယ်ဆိုတာကိုကကနနာမသိဘူး၊မရှုနိုင်သေးဘူး။မရှိနိုင်လေးပဲလေရှိနိုင်တဲ့သက္ကုတ္တရာဝိသိနဲ့ယူပါယံကိုဆက်လက်အာယုန်ယူနေတဲ့မနောတ္တရာဝိသိတွေကိုပဲကျိုးစားပြီးရှုပေးနေရသေးတယ်။အဲဒီလိုအာယုန်၆ပါးကိုအာယုန်ယူပြီးဖြစ်ပေါ်သွားတဲ့ဒွါရ၆ပါးမှာဖြစ်ပေါ်နေတဲ့ဝိသိ၆မျိုးကိုသံဃာတ္တကရှုပြီးတော့မှနောက်ပိုင်းဒီယုံတရားဒီနံတရားတွေအကြောင်းတရားကိုလှမ်းပြီးရှင်းဖွေတဲ့အပိုင်းမှာအတိတ်မရဏတဏ္ဍာဆုံးမှာသင်နေတဲ့ကံကမ္မနမိတ်ဂတိနမိတ်လို့ခေါ်ဆိုအပ်တဲ့အာယုန်၃မျိုးဓမ္မမျိုးကိုလှမ်းပြီးရှင်းဖွေကြည့်တော့မှကံထင်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကမ္မနမိတ်ထင်တဲ့ပုဂ္ဂိုလ်လည်းရှိတယ်ဗတိနမိတ်ထင်နေတဲ့ပုဂ္ဂိုလ်တွေလည်းရှိကြတယ်အဲ့ဒီထင်နေတဲ့ဒီအာယုံကိုဒီဘဝစိတ်ကလေးကနှံ့ပြီးအာယုံယူနေတာဖြစ်တော့နော်ဒီဘဝစိတ်တင်လာဆိုတော့မဟုတ်ပါဘူးဘဝတစ်ခုမှရှိနေတဲ့ပရိသန္ဓေယဂုံယသုတိယဒီသုံးခုလုံးကြီးအတိတ်မရဏတဏ္ဍာဆိုရင်အာယုံကိုသာသံအာယုံယူမြင့်ဓမ္မတာဖြစ်တယ်ပိဿုဘအာယုံတွေကိုယူဓမ္မတာမရှိဘူးအဲ့ဒီဘဝစိတ်ကလေးကိုအတိတ်ပရိသန္ဓေဘုရားကြောင့်ကျိုးဆက်ရှုတဲ့အပိုင်းကြောင့်တစ်ခါပြန်ပြီးရှုလို့ရကြပါမယ်နော်။ဒါကြောင့်ဒီနာမရူပပရိစ္ဆေဒဉာဏ်လေးကဒီတိတ်တကရှုရတဲ့ကိုယ်ဆင်အောင်သိနိုင်တဲ့သဘောရှိတာမရှိဘူး။ထက်ခါထက်ခါရှုမှအသိနိုင်တယ်။ဒါလည်းလားဆိုတော့မဟုတ်သေးဘူး။ဒီနာမရူပပရိစ္ဆေဒဉာဏ်ကိုပဲဒီဝိတ္တိသခန်းအရာပြောတော့ဘာဝိတ္တိလို့ခေါ်လဲ။ဒိဋ္ဌိဝိတ္တိလို့ခေါ်ပါတယ်။ဒီဒိဋ္ဌိဝိတ္တိဆိုတာဘာကိုဒိဋ္ဌိဝိတ္တိခေါ်တဲ့ဆိုတာကိုဦးဇင်းတို့ငယ်ချင်းခါတဲ့ကတနည်းတည်းကျဆရာသမားများကတုံတင်ပြတ်တန်ဆုံးဆုံးမှပေးထားတဲ့သိညွန်ကျမ်းလေးဆိုတာရှိပါတယ်နော်။ရှင်းရှင်းထက်ကရာကြီးဒီမှာလာတဲ့အတိုင်းသူကဖွင့်ဆိုထားတယ်။လက္ခဏာရတာပိစုပ္ပထာနာပဋ္ဌာနာဝတိနာနာမရူပပရိဂဟောဒိဋ္ဌိဝိတ္တိနာမ။လက္ခဏာရတာပိစုပ္ပထာနာပဋ္ဌာနာအဖြစ်ယုတ်တိနန္ဒီကို ဘိသိချင်းကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်ဆိုပြီးတော့သူအရှင်းခါတယ်အဲ့ဒီအရှင်းလင်းချက်ကဝိသုဒ္ဓိမှာသက္ကရာဒုတိယကသာမဏေ222မှာလာတဲ့ခွင့်ဆိုချက်တွေကိုနှိမ့်ပြီးရေးထားတဲ့ခွင့်ဆိုချက်ဖြစ်ပါတယ်အလားတူပဲဥစဉ်တော့ဒီကနေကမဟာတိပ္ပဏအတ္တံအဖွင့်ဟောတန်ရောက်မှာလာတဲ့တန်ရောက်အထက်ကအဖွင့်မျိုးကိုကြည့်ပြီးတော့ဣတိရူပံအယဤကယုတ်တရားဣတိဝေဒနာအယဤကဝေဒနာဣတိသင်္ညာဣတိသင်္ခါရဣတိဝိညာဏအယဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်လို့သိအောင်ရှင်းအောင်မလို့ဘုရားရှင်ရဲ့ညွှန်ကြားချက်အယဘယ်ပုံဘယ်ဘက်ဗဏ္ဍိလအဖြစ်သိတာကိုဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်လို့သိစေလို့မင်းရင်လက္ခဏာရတ္တပိစုကံပရထံအဖြစ်သိတာကိုဤကယုတ်ဝေဒနာသင်္ညာသင်္ခါရဝိညာဉ်လို့သိတယ်လို့ခေါ်ဆိုကြောင်းအထက်ကများလည်းအတိအကျချင်းဆိုင်အဲ့ဒီရှင်းလင်းချက်နဲ့အညီပဲပြင်းပြကြံလေးကလည်းလက္ခဏာရဏပိစုပ္ပန္နပဋ္ဌာနဝတိနာနာမရူပပရိဂေါတိတိဝိတ္တုတိနာမလက္ခဏာရဏပိစုပ္ပန္နပဋ္ဌာအဖြင့်ယုတ်တိနန္တိကိုဇလုံးစီဇလုံးစီခွဲခြားသိချာ၍သိသိချင်းတိနာမဒိဋ္ဌိဝိတ္တုတိနီးတယ်လို့ဒီလိုဖွင့်ဆိုထားပါတယ်နော်အဲဒါကြောင့်ဥစ္စေလို့ဒီပိစ္ဆပရိဂေါဉာဏ်လေးရရှိပြီးတဲ့တောင်မှပိစ္ဆပရိဂေါဉာဏ်ရရှိုံနဲ့ရဆင်းကြရအောင်မလားမရဆင်းရဘူးဒီယုတ်တိနန္တိကိုဒီအကြောင်းတရားဒီအကျိုးတရားတွေကိုလက္ခဏာရတ္တပိစုပ္ပန္နပဋ္ဌာန်အားဖြင့်အတိဉာဏ်တန်ရှင်းအောင်ပြန်ပြီးဆန်းစစ်ပြီးရှုပွားပေးရမှာဖြစ်ပါတယ်နော်အဲဒီလိုရှုပွားနေရတဲ့လုပ်ငန်းရည်ကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ပေါ့အချိန်တစ်ခါသိုံနဲ့ပြီးတဲ့လုပ်ငန်းမျိုးဟုတ်လားမဟုတ်ဘူးမဟုတ်တဲ့အတွက်သူတို့ကအနုဘောဓဉာဏ်လို့ခေါ်တယ်အဲ့ဒီအနုဘောဓဉာဏ်ဖြင့်ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကိုထွန်းထွန်းမသိတဲ့အတွက်ကြောင့်လည်းသံဃာကမလွန်ပါဘူးလို့ဘုရားကခေါ်တယ်အဘယ်ဝိက္ခာလည်းမလွတ်နိုင်ဘူးသံဃာကမကြောက်တော့မလွတ်နိုင်ဘူးလို့လည်းဟောတယ်။နောက်တစ်ခုအပ္ပတိဝေဒာပတိဝေဒာဉာဏ်ဖြင့်လည်းမဆိုင်ဖို့ဆိုင်ဒီတိုင်အောင်ထွန်းဖို့မသိလို့အဘယ်ဝိက္ခာလည်းမလွတ်ဘူးသံဃာကလည်းမလွတ်ဘူးလို့ဟောတယ်။ပတိဝေဒာဉာဏ်ဆိုတာကတော့ဒီရဏပရိညာနဲ့ဗဟာဏပရိညာကိုဆိုလိုကြောင့်အထက်ကကအတိအကျရှင်းထားတယ်။ဝိပဿနာပိုင်းလောကီဝိပဿနာပိုင်းကွက်ပြောရင်တော့သမဏဉာဏ်နဲ့ဥရိယပြဉာဏ်ကိုတိရဏပရိညာလို့ခေါ်ပါတယ်။ဘာကြောင့်တိရဏပရိညာလို့ခေါ်လဲ။ဒီခုမိမိရှုဖို့သုံးသပ်ထားတဲ့တရားတွေကဝိပဿနာမကုပြင်မှာဒုက္ခသစ္စာအမိရတဲ့တစ်ဆက်တည်းမျိုးသောအချင်းပြင်တည်နေတဲ့ခန္ဓာ၅ပါး။သမုဒယသစ္စာအမိရနေတဲ့အကြောင်းကျိုးဆက်ပြိဿသမုပ္ပါအတ္တဖို့တရား။အဲ့ဒီတရားတွေကိုဖြစ်ပြီးပြည့်နေတာကိုညာနဲ့မြင်အောင်ကြည့်ပြီးအနိစ္စလို့သူနင်းရှု။ဖြစ်ဖြစ်ပြည့်ပြည့်အနိစ္စခံရတဲ့သဘောတည်းကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှု။မပြည့်စုံတဲ့အခိုင်အမာနှစ်သာရအဖြစ်တည်နေတဲ့အတ္တမရှိတဲ့သဘောတည်းကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့ပြင်းပြင်းရှု။အဲဒီလိုရှုပါသုံးသပ်နေတဲ့ယောဂီပုဂ္ဂိုလ်ဟာဒီယုတ်တည်ဒီဉာဏ်နဲ့ဒီအကြောင်းတရားတွေဒီအကျိုးတရားတွေအပေါ်၌အနိစ္စပဲဒုက္ခပဲအနတ္တပဲလို့စူးစမ်းဆင်ခြင်ဆုံးဖြတ်တဲ့ဉာဏ်นี่ဖြစ်မသွားဘူးလား?ဖြစ်သွားတယ်။အဲဒီလိုအနိစ္စဒုက္ခအနတ္တလို့ပြည့်ပြည့်ကြံ့ကြံ့ကြီးစူးစမ်းဆင်ခြင်ဆုံးဖြတ်ချက်ချနိုင်တဲ့ဉာဏ်ဖြစ်လို့ဒီနာမတရဉာဏ်နဲ့ဥရိယပြဉာဏ်ခံမျိုးကိုတော့ဒီရဏပရိညာလို့ခေါ်တယ်။ငင်းကညာကနေသပြီးတော့အထက်ပိုင်းဝိပဿနာညာအားကလုံးကိုတော့ဗဟာဏပရိညာလို့ခေါ်ပါတယ်။ဘာကြောင့်လဲ။ဈေးပိုင်းညာနေမှာလည်းကိလေသာတွေကိုပယ်တယ်လို့တော့ပြောပါတယ်။နမရူပပရိစ္ဆေညာကလည်းဒိဋ္ဌိကိုပယ်ထုတ်ဆိုင်တဲ့ဆွမ်းအားရှိတယ်။ပြိဿပရိကညာကလည်းဒိဋ္ဌိတွေကိုပယ်ထုတ်နိုင်တဲ့ဝိသေကိစ္စကိုလည်းပယ်ထုတ်နိုင်တဲ့ဆွမ်းအားရှိ။သို့တော့နမတနာညာဥရိယပြညာနေကလည်းထိုက်တဲ့ကိလေသာတွေကိုပယ်နိုင်တဲ့ဆွမ်းအားရှိပေမဲ့လို့ဒီညာနေဒီနမရူပပရိစ္ဆေညာပြိဿပရိကညာနမတနာညာဥရိယပြညာတို့နဲ့ပယ်ထားတဲ့ကိလေသာကဟိုအထက်ပိုင်းဝိပဿနာဉာဏ်လေးနဲ့ပဲတဲ့ကိလေသာလို့သိပြီးအထက်ပိုင်းဝိပဿနာဉာဏ်လေးကပဲတဲ့အင်းအားတော့သိအားမကောင်းဘူးအထက်ပိုင်းဝိပဿနာဉာဏ်လေးကကိလေသာကိုပဲတဲ့နေရာမှာကရင်ကအဖြစ်နဲ့ပဲတာပဲပဲပြင်မဲ့လို့တော်တော်လေးပိုင်ပိုင်နိုင်နိုင်ပဲနိုင်တဲ့အဆောင်အားရှိတယ်။ဒါကြောင့်အထက်ပိုင်းဝိပဿနာဉာဏ်လေးကိုဘာသာပညာဆိုပြီးဒီလိုအမိတက်တယ်။ဒါကတော့ဥစဉ်တော့လောကဝိပဿနာပိုင်းနော်။လောကဝိပဿနာပိုင်းကြတဲ့အခါကျတော့ဒီဒုက္ခသစ္စာနဲ့ဒုက္ခသစ္စာအမိရတဲ့တရားတွေကိုကိစ္စသတိအဖြင့်အရိယမေတ္တရားကမသိအောင်ဖုံးစားတဲ့မောဟကိုပယ်တတ်တဲ့အနည်းအားဖြင့်အာတ္တမောဟပရိဝေဒအဖြင့်ထိုးထွင်းသိသွားတယ်။ထိုးထွင်းသိသွားတဲ့အတွင်းသူတို့ကလည်းဉာဏ်နဲ့ပရိညာလို့တနည်းအားဖြင့်ပြောမယ်ဆိုပြောနိုင်ပါတယ်နော်။ဒါဖြစ်ရင်မသိအောင်ဖုံးစားတဲ့မောဟကိုပယ်ပြီးဖြစ်သွားလို့ဒါကဒီအရိယမေတ္တရားဒီဒီယုတ်တရားဒီနံတရားဒီအကြောင်းတရားဒီအကျိုးတရားလို့ခေါ်ဆိုအပ်တဲ့ဒုက္ခသစ္စာတရားဒုက္ခသစ္စာတရားတို့ရဲ့အနိစ္စချက်ဒုက္ခအချက်အနတ္တအချက်တွေကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်လိုက်ပယ်လိုက်တဲ့အတွက်ကြောင့်တိချင်းကိစ္စတွေအလိုလိုပြီးသွားတယ်မသိမှုကိုပယ်ထားပြီးတော့ပြန်ပြီးအချိန်မီးလေးကြည့်လိုက်ဒုက္ခသစ္စာကိုအချိန်မီးပြန်တွေ့ဘုရားသစ္စာကိုအချိန်မီးပြန်ကြည့်လိုက်ဘုရားသစ္စာကိုအချိန်မီးပြန်တွေ့တွေ့တယ်ဆိုတာနဲ့ပတ်တယ်လို့လည်းဒီ မဟာနိဒနသုတ်တံအထက္ခဏနဲ့ဒီကားတို့မှာအဋ္ဌကျင့်ထားပါနော်စင်္ဒဘုံလေးကတော့ယန္တနာကိုယ်တော်မြတ်မှာဒီအကြောင်းကျုပ်ဆက်ပြိဿလူဘသဘောတရားတိကဘာကြောင့်သင်္ချာရတယ်ဆိုတာနဲ့ပတ်တယ်လို့အကြောင်းလေးချက်ပြထားတယ်အကြောင်းတစ်ချက်ကတော့ပုဗ္ဗဝနိတိယနံပါတ်1ယန္တနာကိုယ်တော်မြတ်ကရှေ့ဥပ္ပနိတိယလေးနဲ့ပြည့်စုံတဲ့ကမ္ဘာတည်းနဲ့ခြေပြီးပါငင်းဖြစ်လာတယ်လို့ဆိုလိုပါတယ်နော်ဘုရုမုဒ္ဒရာဘုရားရှင်သံဃာတော်တွေကညစ်တဲ့ပြန်ပြီးရထားတဲ့ပုဂ္ဂိုလ်နောက်တစ်ခုကတော့တိဋ္ဌဝါဒသံဃာတော်မှာသင်္ကန်းကောင်းကြီးတို့ခေါ်ဆိုရတဲ့ဘုရားရှင်ဘာသင်္ကန်းလဲနိဗ္ဗာန်သို့ကုခရာသင်္ကန်းကောင်းကြီးတွေပဲနိဗ္ဗာန်သို့ကုခရာသင်္ကန်းကောင်းလို့ခေါ်ဆိုရတဲ့ဘုရားရှင်ရှင်သာတိဘုဂ္ဂရာရှင်မောဂ္ဂလံရှင်မဂ္ဂတောဘအစရှိတဲ့သာသနာတော်ရဲ့သင်္ကန်းကောင်းကြီးတွေကိုအမြင့်မပြတ်သူကချိန်တက်ပြီးတော့နေထိုင်နေဖြည်းချင်းနေထိုင်နေဒါကအကြောင်းတစ်ခုနောက်အကြောင်းတစ်ခုကတော့ရှင်ရဏဂရောမြတ်ကဘုသူတ္တဖြစ်နောက်အကြောင်းတစ်ခုကတော့သောတပန်ဖြစ်တယ်သောတပန်ဖြစ်တယ်ဘာဆိုင်လဲလို့မေးတော့သောတပန်ဉာဏ်နာမပိစီယံကာရောဥဒ္ဒနာကောကဟုတ်တော်ကဥပ္ပထာတိဟောအထက်ကကဖြစ်တယ်သောတပန်တံမှန်ပါသည်သောတပန်မှန်ရင်ပိစီယံကာရလို့ခေါ်ဆိုအပ်တဲ့အကြောင်းကျိုးဆက်ပြိဿသမုပ္ပါသဘောတရားတွေဒီဥဒ္ဒနာကောကဟုတ်တော်ဥပ္ပထာတိပေါ်ပေါ်လုံးလုံးသင်္ချာချင်းဖြစ်ပြီးတော့ဉာဏ်ထဲမှာတည်နေတယ်ဒီစကားလေးပြောမြန်နှမ်းလိုက်ကျောင်းကျောဆက်ပရိသတ်သမုပ္ပါဒသဘောတရားတွေကညံထဲမှာပေါ်ပေါ်လုံးလုံးထင်ရှားရှားနဲ့မတည်သေးဘူးဆိုရင်တော့သောတာပန်ဟုတ်သလားမဟုတ်သေးဘူးဆရာပြောချင်တယ်နော်နောက်တစ်ခုဘုဟုသုတအကျအမြင်ဘုဟုသုတများတယ်ရှင်နေတဲ့ကုရောမြတ်ကဆိုကြတော့ဒီဘုဟုသုတဆိုတဲ့စကားလုံးကိုအာဂမသုတအဓိကမသုတဆိုပြီးသုတနှစ်မျိုးရှင်းထားပါတယ်အာဂမသုတကတော့ပရိကတော်တွေကိုသင်သည့်အနေနဲ့သိတယ်အဓိကမသုတဆိုတာကတော့ဒီပရိကတော်မှာလမ်းနေတဲ့လူရင်းအဲ့တဲ့သဘောတွေကိုကျင့်သည့်အနေနဲ့သိတယ်လူရင်းအဲ့တဲ့သဘောကပါလေဒီကသုံးမှာမှဟောထားတဲ့တရားတွေကိုအကျဉ်းချုပ်လိုက်တော့အဋ္ဌလို့ခေါ်တဲ့တရားကိုသုံးဖို့တစ်ခုညမှာပရမဆိုတဲ့သကလုံးလေးတို့ပြီးသကလုံးလေးတစ်လုံးတို့ပြီးတော့ပရမထလို့ခေါ်တဲ့တရားကိုသဘောဘယ်နှခုရှိလဲ၄ခုသိသတိသိယုတ်နိဗ္ဗာန်ဒီသတိသိယုတ်နိဗ္ဗာန်ဆိုတဲ့ဒီတရားတွေကိုပဲသိအောင်ကျင့်ရမယ်ကျင့်ခြင်းနဲ့ဒီတရားတွေအဲ့ဒီတရားတွေကိုဘုရားရှင်ကအတိအကျဒီပိဋကသုံးပုံမှာဆွံ့ကြတယ်။ဒီတရားတွေကိုလည်းဟောကြားပေးတယ်။ဒီတရားတွေကိုသိအောင်ကျင့်ရမယ်၊ကျင့်ခြင်းတွေကိုလည်းညွှန်ကြားပေးထားတယ်။အဲ့ဒီတရားတွေနဲ့ပတ်သက်လို့ပရမတ်ထတရား၄မျိုးအဋ္ဌတုခေါ်တဲ့တရား၄မျိုးရှိတော့အဲ့ဒီတရားတွေကိုကျင့်သည့်အနေနဲ့ကိုယ်တိုင်သိတာကိုအာဂမအတိကမသုတ္တာလို့ခေါ်ပါတယ်။အဲ့ဒီလိုသင်သည့်ကျင့်သည့်၅မျိုးဖြင့်ဒီရှင်အနန္တကိုယ်တော်မြတ်ကသိထားတဲ့အတွက်ကြောင့်ဘုသုတ္တရှိတဲ့ပုဂ္ဂိုလ်ကမှန်ခဲ့ရင်တော့၄00လောက်ရှိတဲ့တိုက်ခန်းထဲမှာရှင်ကြီးလေးထွန်းပြီးကြည့်လိုက်ရင်ဒီတိုက်ခန်းထဲမှာရှိတဲ့ဂရင်ညောင်းတောင်းတွေကိုလွယ်လွယ်ကူကူမျက်စိအမြင်ရှိတဲ့ပုဂ္ဂိုလ်ကမြင်နိုင်တယ်လို့ပဲဘုသုတ္တရှိတဲ့ပုဂ္ဂိုလ်ကမှန်ပါသေးအကြောင်းတရားပြည့်စုံပရိသတ်ဉာဏ်ဖြင့်သိပြီးသိနိုင်တဲ့ကြောင့်ကျိုးတဲ့ပရိသတ်သမုပ္ပါဒသဘောတရားနဲ့လည်းကိုအတ္တယုတ်တရားဉာဏ်တရားတွေကိုပိုင်းခြားပြီးတဲ့အနမရူပပရိသတ်ဉာဏ်ကြီးပေါ်ပေါ်လင်းလင်းသင်ရှင်းပြချက်ကိုကြည့်နေပါလေဆိုပြီးအထက်ကကရှင်းထားနော်ဒါကြောင့်ဦးဇင်းတို့ဒီဒုက္ခသစ္စာတရားကိုမသိအောင်ဖုံးထားတဲ့မောဟသမုဒိယသစ္စာတရားကိုမသိအောင်ဖုံးထားတဲ့မောဟအရင်းကြီးကိုတနည်းအားဖြင့်သစ္စာလေးပါးလုံးကိုမသိအောင်ဖုံးထားတဲ့မောဟတွေကိုအရိယမတရားကပယ်ရှားလိုက်ပယ်ရှားလိုက်တဲ့အတွက်အာလမောဟပတိဝေဒအဖြစ်သစ္စာလေးပါးတည်ခြင်းကိစ္စအလုံးကြီးသွားတယ်နိဗ္ဗာန်ကိုတော့အာရမဏပတိဝေဒအဖြစ်အာယုံမျက်မှောက်တက်ရက်အဖြစ်ပြီးသစ္စာလေးပါးလုံးအပေါ်၌အတ္တမောဟပတိဝေဒအဖြစ်ပြီးတယ်အတ္တမောဟပတိဝေဒဆိုတာကမသိအောင်ဖုံးထားတဲ့မောဟကိုပယ်လိုက်တယ်လို့ပြောလို့ရင်းဖြစ်တယ်မသိမှုကိုပဲထားတာသိမှုကြီးသင်္ချာနေတယ်ဒီလိုဆိုလိုတာပဲအဲ့ဒီလိုအနမောဟပရိဝေဒအပြင်ထိုးထွင်းသိထားတဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုသိပြီးတဲ့ဒီသောတာပန်အရိယသရောကောအဖို့နောက်တစ်ချိန်ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေကိုပြန်ကြည့်အမြဲသိတယ်နောက်တစ်ခုဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားတွေအနိစ္စချက်ဒုက္ခချက်အနတ္တအချက်တွေကိုမသိအောင်ဖုံးထားတဲ့မောဟကိုလည်းပယ်လိုက်တယ်ဒါကြောင့်ဒီဒုက္ခသစ္စာသမုဒိယသစ္စာအမြဲနေတဲ့ယုံနဲ့ကြောင်းကျိုးသင်္ခါရတရားတွေရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုသူကချင်းချင်းဆုံးဖြတ်ခြင်းဆိုတဲ့လုံငန်းသိက္ခာဟာလည်းပြီးမကောင်းဘူးနော်ပြီးတော့မသိအောင်ဖုံးတဲ့မောဟကိုအကျိုးမဲ့ပင်တတ်လိုက်ပြန်ကြည့်လဲတွေ့တယ်နောက်တစ်ခုဒါကြောင့်ဒီအရိယမတရားသည်တိရဏပရိညာနဲ့အမြင်ရတယ်မသိအောင်ဖုံးတဲ့မောဟဒုက္ခနိစ္စလူမှုရာသစ္စာတရားတွေကိုသို့ဖို့သစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်လိုက်တဲ့အတွက်ဉာဏ်ပရိညာနဲ့အမြင်ရတယ်အနိစ္စဒုက္ခအနတ္တသဘောတွေကိုမသိအောင်ဖုံးထားတဲ့မောဟကိုကွယ်တတ်ရတဲ့အတွက်ကြောင့်ဣရိဏပရိညာနဲ့အမြင်ရတယ်။ အတ္တင်္ဂရတအငိမ့်ကနိဗ္ဗာန်ကိုလှမ်းအာယုံယူပြီးတော့ပယ်တဲ့ပယ်တဲ့တက္ကဂိတိဝိသုကိစ္စသီလပဒပရမတ္ထသရကိရိတာတိကိုပယ်လိုက်တဲ့အကျွမ်းမဲ့ပယ်တတ်လိုက်တဲ့အတွက်ကြောင့်ဘာဟာနပရိညာလည်းအမိရတယ်။ဒါကြောင့်လောကုတ္တရာမတ္တညာဟာလည်းပရိညာပညာ၃မျိုးလောကီမှာလည်းပရိညာပညာ၃မျိုးဆိုပြီးပရိညာ၃ချက်ရှိပါတယ်။အဲ့ဒီပရိညာပညာသုံးမျိုးဖြင့်ဒီကြောင့်ကျုပ်ရဲ့ပြိဿသမုပ္ပါဒသဘောတရားကြီးကိုသုံးသွင်းမသိခဲ့ဘူးဆိုရင်သံဃာကလွန်မလားလွန်လို့မဟုတ်သံဃာကကျော်လွန်လွန်မြောက်တယ်ဆိုတော့ဘယ်ပုဂ္ဂိုလ်တွေလဲအပေလေးဘုံကလွန်မြောက်တာဒီသောတပန်အပေလေးဘုံကလည်းမလွန်မြောက်ခဲ့ဘူးဆိုရင်ဒီပုဂ္ဂိုလ်ဒီသောတပန်ဘယ်လိုမှမဖြစ်နိုင်ဘူးလို့ပြောလို့ကျန်နေတဲ့အပေမှကျွင်းနေသံဃာကလည်းမလွန်မြောက်နိုင်ဘူးဆိုတော့အပေမှကျန်တဲ့သံဃာကကျော်လွန်လွန်မြောက်တာဘယ်ပုဂ္ဂိုလ်တွေလဲအကရဏရှိတဲ့အနာကရှိတဲ့ယဟနာရှိ။ဉာဏ်နဲ့တဏ္ဍာကလည်းမလုံမြောက်နိုင်ဘူးဆိုတော့တဏ္ဍာကလည်းမဖြစ်နိုင်ဘူးအနာကလည်းမဖြစ်နိုင်ဘူးယဟန္တာလည်းမဖြစ်နိုင်ဘူးလို့ဆိုလိုတယ်။ဒီတော့သောတ္တမလည်းမဖြစ်နိုင်ဘူးတဏ္ဍာကအနာကယဟန္တာလည်းမဖြစ်နိုင်ဘူး။ဘာကြောင့်လဲ။ဒီကြောင့်ဆိုတဲ့ပရိစ္ဆာသမုပ္ပါဒသဘောတရားတွေကိုအနုဘောဓညာပရိဝိဒဉာဏ်တို့ဖြင့်သိဖို့မသိလို့ဆိုပြီးဘုရားကဒီလိုဖတ်ထားတယ်။ဒီတော့ဒီဘုရားရှင်ရဲ့ဟောကြားချက်ကိုဥပ္ပယပန်းသိနိုင်မယ်ဆိုလို့ရှိရင်တော့ဒီကြောင့်ကျင့်ကြံပရိသတ်သမုပ္ပါဒသဘောတရားတွေကိုအနုဘောဓဉာဏ်ပတိဝိဒ္ဒဉာဏ်တို့ဖြင့်ထိုးသွင်းသိမြင်အောင်ကြိုးစားဖို့မလိုဘူးလားလိုပါလိမ့်။ဒါကြောင့်အထက်ကရာတိကပရိသတ်သမုပ္ပါဒဝိပင်းကိုခွင့်ဆိုတဲ့တမောဟဝိညာဉ်တည်းအထက်ကရာယအထက်ကရာကယောဝိသုဒ္ဓိမေအထက်ကရာယအထက်ကရာကယောအထက်ကရာကြီးနှစ်ဆောင်လုံးကဘာတိုက်တွန်းထားလဲ။တသမအတ္တနောဝပရိသံဝဟိတာယဒုက္ခယပရိပန္နောဘဝမေတ္တာကိစ္စဏီဘာယယရံမီရေမြေစီအကာရပပေတိဣဒ္ဓပန္တိတော်ယတ္ထာကတံလဖေတိဝမနုယုံစေတထာကတောဒီလိုတိုက်တွန်းထား။ဘာပြောရလဲ။မိမိရဲ့အကျိုးစီးပွားသူတစ်ပါးတို့ရဲ့အကျိုးစီးပွားချမ်းသာအလုဟံကျင့်ကြံနေတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်အဝတိသကိစ္စဏီဘာဟယကျန်တဲ့ပိဿာတွေအကုန်လုံးဘေးဖယ်ထားလိုက်ဆန်းပါ။ဂံမီရလို့ခေါ်တဲ့နည်းနည်းတဲ့ပြည့်စီအကာရကျမ်းကျိုးဆက်သမေပရိစ္ဆေသမုပ္ပါဒသဘောတရားဒီမှာပညာရှိသူတော်ကောင်းသည်သိထောက်ရတရားရအောင်ကြိုးစားအထုဆံပါဘလောက်ကြိုးစားမလဲအမှုယုံခြင်းတရားတတော်ဉာဏ်ဉာဏ်မပြအခါခါတည်းတတိထင်ပြီးတော့ကိုကြိုးစားအထုနေဆံပါမိမိအကျိုးနဲ့ရှိလာမယ်သူတော်ကအကျိုးနဲ့ရှိလာပါလိမ့်မယ်ဆိုပြီးတော့ဒီလိုဖွင့်ထားနော်ဒါကြောင့်ဦးဇင်းတို့ဒီပြည့်စည်ပရိကညာညာထိုးသိသိရမယ်ဒီကြောင့်ကြိုးစားပရိစ္ဆေသမုပ္ပါဒသဘောတရားတွေကိုသိလို့ရှိရင်မျက်မြန်ဖုံညာရတ္တိတဲ့အောင်ဒီအတိညာကပို့ဆောင်ပြည့်နိုင်တဲ့စွမ်းအားလည်းရှိပါတယ်ဒိဋ္ဌိအမျိုးမျိုးကိုပယ်နှုတ်နိုင်တဲ့စွမ်းအားလည်းရှိတယ်အတ္တင်္ဂရတအငြိမ့်ကနိဗ္ဗာန်ကိုရောက်အောင်ပို့ဆောင်ပြည့်နိုင်တဲ့စွမ်းအားလည်းရှိနေပါတယ်မသိခဲ့ရင်တော့နိဗ္ဗာန်ရမလားမရဘူးဒီနေ့ခေတ်မှာမြတ်သောအရှင်ကဝေဖန်ကြည့်ပါနော်အဝိဇ္ဇာကြောင့်သင်္ခါရဖြစ်ပေါ်သင်္ခါရကြောင့်ဝိညာဉ်ဖြစ်ပေါ်ဝိညာဉ်ကြောင့်နာယုတ်ဖြစ်ပေါ်မသိဘူးဘယ်ဖို့နိဗ္ဗာန်ကမရဘူးလားရနေချက်နေရနေတော့တမင်ဘုရားကပဲမှားကြလားဖြစ်ကပဲမှားကြလားဝိဘန်ဆန့်ကျင်ဖို့မလိုဘူးလားဒီအန္တရာယ်မဝိဘန်နဲ့မဆန့်ကျင်ဖက်နဲ့ဘဝကိုအဆုံးသတ်သွားခြင်းနဲ့တရားရှင်တရားမှန်နေသင်္ချာရှိနေပါလေဒီတရားရှင်တရားမှန်နေကိုမိမိကကြောက်ခိုင်းထားကြတဲ့အတွက်မိမိအတွက်နဲ့နာမလားမနဲ့နာဘူးလားနေနာပါနေတာအရေးကြီးနော်ဒီတော့နမရူပပရိစ္ဆေဒအညာယသိရမယ့်တရားတွေကိုပြန်ဆန်းစစ်ကြည့်လိုက်တော့လေဒုက္ခသစ္စာတရားဒီဒုက္ခသစ္စာတရားတွေကလည်းယံကိစ္စရူပအတ္တနာကရပစ္စုပန်နသတိပင်ဘုရားရှင်ကအနတ္တလက္ခဏာတုတ်တန်ဆက်နေထိုတုတ်တန်ဒီမှာအတိအကျအမြင်ချထားပါတယ်နော်အဲ့ဒီညွှန်ကြားချက်အရာဦးဇင်းတို့ယောဂီပုဂ္ဂိုလ်ကနေပြီးတော့ဒီနမရူပပရိစ္ဆေဒညာနဲ့ပြည့်စုံပရိက္ခာညာပိုင်လို့ဝိမာနကိုကူးရမယ်ဆိုလို့ရှိရင်ဘယ်ပုံဘယ်ပန်းဗဏ္ဍာအဖြစ်ရှိကိုတစ်သိမ့်တက်ပြီးတော့အလုပ်လုပ်ပါမလဲလုပ်ငန်းခွင်ကိုဒီတက်ကမထလမ်းစဉ်ကနေပြီးတော့နမောဟဝိဒတိနည်းအထကကြီးကဆက်လက်ပြီးဖွင့်ဆိုထားပါတယ်နော်သူရဖွင့်ဆိုချက်ကလေးကိုဆက်ပြီးနားထောင်ကြည့်အောင်ပြီးတော့ကိုဒီမှာယောဂီပုဂ္ဂိုလ်ကဘယ်ဆင့်ရောက်သွားမလဲအဒီတေမီပိစ္ဆယစီဝါပိစ္ဆယသမုပ္ပန္နဓမ္မသအနာဂတိမီဣန္ဒရဟိမီပိစ္ဆယစီဝါပိစ္ဆယသမုပ္ပန္နဓမ္မသတဏ္ဍာဥဒ္ဒံတဏ္ဍဝပုဂ္ဂလောဝလက်တိသုဒ္ဓသင်္ခါရပုံသောဧဝတိတိတုအတ္တသုကင်ခံဝိတရတိအဒီနေပြီအတိတ်၌လည်းပဲပြည့်စည်ဇေဝအကြောင်းတရားတို့တည်တားလျင်၎င်းပြည့်စည်ရသမုပ္ပန္နဓမ္မသအကြောင်းတရားတို့ကိုစွန့်မိ၍ဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့တည်တားလျင်၎င်းတန်တိရှိကြလေကုန်၏အနာဂတိမီနောက်အနာဂတ်ကာလ၌လည်းပဲပိစီယစီဝအကြောင်းတရားတို့သည်ဒါလင်း၎င်းပိစီယသမုပ္ပန္နဓမ္မသအကြောင်းတရားတို့ကိုသွင်းမိခြင်းဖြစ်ပေါ်လာကြကုန်သောအကျိုးတရားတို့သည်ဒါလင်း၎င်း တန်တိရှိကြလေကုန်၏ဝိတရတိသည်ဤပိဿုပန်၌လည်းပဲကိုယ်စီယံဇေဝအကြောင်းတရားတို့သည်တည်းလည်း၎င်းပိဿယံသမုပ္ပါဒဓမ္မစအကြောင်းတရားတို့ကိုဆွံ့ပြီးဖြစ်ပေါ်သွားကြကုန်သောအကျိုးတရားတို့သည်တည်းလည်း၎င်းတန်တိရှိကြလေကုန်၏ဒါတော့သောအကြောင်းတရားအကျိုးတရားထက်ဥဒ္ဒအပေါ်လွန်ဖြစ်သောတတဝတ္တဝတိ၎င်းပုဂ္ဂလောဝပုဂ္ဂိုလ်သည်၎င်းနတ္တိမရှိပေသုဒ္ဓသင်္ခါရပုံသောဧဝသတ္တသောအကြောင်းတရားအကျိုးတရားဟုခေါ်ဆိုအပ်တဲ့သင်္ခါရတရားအစုပုံသတ္တတိသာဖြင့်အဋ္ဌိရှိပေဤသည်ဤသောဤသို့အတ္တလူအတိတ်နာကပိစ္ဆုပ္ပါဟုခေါ်ဆိုအပ်တဲ့ကာလသုံးပါးတို့၌သင်္ခါရတော်တော်တည်တော်ယုံမှန်ခြင်းဝိဇိကိစ္စတရားကိုဝိတရတိကျော်လွန်လွန်မြောက်ရသွားနိုင်၏ဝါပဲဖြောက်နိုင်၏အတိတ်ကြည့်လိုက်တော့လေအကြောင်းနဲ့အကျိုးပိဿုပန်ကြည့်လေအကြောင်းနဲ့အကျိုးအနာဂတ်ကြည့်လေအကြောင်းနဲ့အကျိုးပဲရှိတယ်ဒီအကြောင်းအကျိုးထက်အပေါ်လုံးဖြစ်တဲ့ယောက်ျားမိမပုဂ္ဂိုလ်တည်းတွဲလူနာမြတ်မဆူတာမရှိဘူးအတက်ကောင်းလေးကောင်းကောင်းဝိညာဉ်ကောင်းအတက်ကောင်းဆိုတာမရှိဘူးဒီလိုနေတဲ့ဖန်ဆင်းနေတဲ့ပုဂ္ဂိုလ်တည်းတွဲအတက်ဆိုတာမရှိဘူးအပြုလုပ်ခံရတဲ့ဖန်ဆင်းခံရတဲ့ပုဂ္ဂိုလ်တည်းတွဲအတက်ဆိုတာမရှိဘူးရှိနေတာကအတိနကပစ္စုပန်ဣဇ္ဇဒပိဋကအောဓာရိကဒုက္ခမဟိနပဏိတဒုရတန္တိကလုံခေါ်ဆိုအပ်တဲ့တစ္ဆေတမျိုးသောအခြင်းအပြင်တည်နေတဲ့ဒုက္ခပစ္စံတရားကျောင်းကျောင်းကျပရိစ္ဆသမုပ္ပါသဘောတရားလို့ခေါ်ဆိုအပ်တဲ့သမုဒိယပစ္စံတရားအဲဒီဒုက္ခပစ္စံတရားသမုဒိယပစ္စံတရားနှစ်မျိုးကိုသင်္ခါရတရားလို့ခေါ်ပါတယ်ဒီသင်္ခါရတရားအစုပုံတက်တဲ့သတိသားဖြင့်အတိနကပစ္စုပန်ကာလသုံးပါးလုံးမှာရှိတယ်လို့ဉာဏ်နဲ့ဆင်းဖို့ပြီးသိလိုက်တော့ဒီလိုအတ္တတုသင်္ခါဝိတရတိအတိတ်နဲ့ကမိစ္ဆုပန်ဆိုတဲ့ကာလသုံးပါးလုံး၌ဒုလောဒုလောတွေ့တော့ယုံမှန်နေတဲ့သင်္ခါခေါ်တဲ့ဝိသိကိစ္စတရားကိုပယ်ဖြောက်နိုင်တယ်ကျော်လွန်လွန်မြောက်ပြီးသွားနိုင်တယ်ဘယ်လိုကျော်လွန်တယ်အတိတ်ကဖြစ်နေတာဟုတ်မဟုတ်ပါမလားအနာဂတ်ဘဝဆိုတာကရှိမှရှိပါမလားအတိတ်ကငါးပါးဖြစ်ခဲ့တယ်လူဖြစ်ခဲ့တယ်လားနတ်ဖြစ်ခဲ့တယ်လားခွေးဖြစ်ခဲ့တယ်လားဝက်ဖြစ်ခဲ့တယ်လားဆက်ကြီးဖြစ်ဒုလောဒုလောတွေ့တော့မှုကမရှိဘူးလားရှိမိမိကိုယ်တိုင်ကအတိတ်ကဝိဇ္ဇာနဲ့ဥပါဒနဲ့ခန္ဓာကံစားတဲ့အကြောင်းတရားတွေကြောင့်ပစ္စုပန်မယုတ်တဲ့နည်းနည်းထင်ရှားဖြစ်ကုန်ပစ္စုပန်မပြုစုပြောထောင်နေတဲ့ဝိဇ္ဇာနဲ့ဥပါဒနဲ့ခန္ဓာကံတွေကြောင့်နောင်နာကမယုတ်တဲ့နည်းနည်းထင်ရှားဖြစ်ကုန်ကိုယ်တိုင်မျက်ပေါ်မြင်ပြီးပြီဆိုရင်အတိတ်ကဘာများဖြစ်ခဲ့တယ်ဖြစ်ခဲ့တာဟုတ်မှာဟုတ်ပါမလားဖြစ်ခဲ့ရင်လည်းဘာဖြစ်ခဲ့လဲဆိုတဲ့ဒီတွေးတော့မှုဝိသေသတရားတွေကိုပယ်ရှားနိုင်တဲ့သွားမရှိဘူးလားရှိပါပြီအတိတ်ကိုလုံးလုံးမရှိဘူးခစ်သတ်မှတ်ချက်ရဝိပဿနာဆိုတော့ပိဿုပံပေါ်ရပေါ်ရတဲ့ရှိရတယ်ပိဿုပံတည့်တဲ့တန်ရှိရတယ်အတိတ်ကလုံးလုံးမရှိပါဘူးဆိုရင်ဖြစ်ခဲ့တတ်မှတ်ချက်အရသိဒီကကြိုးစဉ်ပိဿုသမုပ္ပါဒ်သိနိုင်ပါ့မလားခုထေကရာကြီးများကလည်းကြည့်တတ်မှတ်ပိဿုကအတိတ်ဒီပိဿုရှင်ပါပိဿုသမုပ္ပါဒ်ဓမ္မသာအတိတ်ကြည့်လိုက်တော့လည်းအကြောင်းနဲ့အကျိုးပဲအနာဂတိပိဣတရတိပိပိဿုရှင်ပါပိဿုသမုပ္ပါဒ်ဓမ္မသာအနာဂတ်ကြည့်လည်းအကြောင်းနဲ့အကျိုးပိဿုပံကြည့်လည်းအကြောင်းနဲ့အကျိုးပဲဒီလိုသိအောင်ရှုပါမယ်လို့ညွှန်ကြားခဲ့ဒီတော့ဒီအထင်္ဂရာကြီးတွေရဲ့ညွှန်ကြားချက်ကဘုရားကဘုရားရှင်အတ္တလက္ခဏသုတ္တမဟောတဲ့ယံကိစီရူပံဒိဋ္ဌာနခတ္တပိဿုပန္နအိသဓမ္မပိဋ္ဌံဝဩလရိကံဝဒုက္ခမဝဒီနမပလီတံဝယံဒုရေတံဒီကေဝတ္တဘာရူပံဒိဋ္ဌမမဏိသောမတ္တမိနမေသောအတ္တတိဧဝမေတံယထာကုတံတမ္မပိဋ္ဌာယံတတ္တပံစသည်ဖြင့်အတ္တယုတ်တရားပိဿုပန်ယုတ်တရားအနာကယုတ်တရားအိသဓယုတ်တရားပိဋ္ဌယုတ်တရားဩလာရိကယုတ်တရားဒုက္ခမယုတ်တရားဟိနယုတ်တရားပဏိတယုတ်တရားဒုရယုတ်တရားတဏိကယုတ်တရားအဲ့ဒီယုတ်အလုံးကိုဤတမ္မမငါဟာမဟုတ်ဤသောဟမတ္တမိငါမဟုတ်နာမေသောအတ္တငါရဲ့အတ္တမဟုတ်လို့မဖောက်မပြဟုံတိုင်းမှန်စွာယုံတုံယုံခဲနံတုံနံခဲတွေကိုဖြိုခွဲဖောက်ထွင်းခြင်းကသွန်နေတဲ့ဝိပဿနာဉာဏ်ဖြင့်ရှုပါလို့ဒီလိုဖျားခြင်းကလည်းပြောကြားထားပါဝေဒနာတဏ္ဍာနေကဝဉ္ဉေခေါ်တဲ့နံခန္ဓာလေးပါးမှလည်းပုံစံတူပဲပြောကြားထားတယ်အဲ့ဒီဉာဏ်ကြည့်တဲ့နည်းကိုအသင်္ကရာကြီးရဲ့ဖွင့်ဆောင်ချက်ကြည့်သည်တသားတိငြိမ်ညွတ်ပြီးမနေဘူးလားရင်းကရင်းနဲ့ယမှုနာရင်ရောလိုက်ရင်တသားတိဖြစ်သွားသလိုရေပုံနဲ့ရေအေးရောလိုက်ရင်တသားတိဖြစ်သလိုငြိမ်ညွတ်ပြီးပါတယ်အသင်္ကရာကြီးများကဘုရားဟောကုန်ကွန့်ပြီးတော့သူတို့ကဖွင့်ဆောင်နေတာမဟုတ်ဘူးနောက်တစ်ခုဒီဉာဏ်ကြောင့်ကြောင့်သိတဲ့သမုပ္ပါဒ်သဘောတရားဒီထက်မှပရိယတ်ဒီကိုသင်ဖို့နေတဲ့သတော်တွေလည်းဒီနေ့ကြွလာတော့ရှိနေကြပါတယ်နော်ဝိဇ္ဇာနဲ့သင်္ခါရကဘယ်တော့မှဖြစ်တဲ့ဝိဇ္ဇာတင်ခါရအတိတော့အတ္တဒါဥပ္ပိလကလိဘောရံသင်ခဲ့တဲ့ပြညဉ္ဇဏ်ဒီပါဘုရား။ဘုရားကလည်းဒီတိုင်းပဲဟောပါတယ်နော်။အဝိဇ္ဇာနဲ့တင်ခါရသည်အတိတ်ကဖြစ်ခဲ့တယ်။ဓာတိကရမရဏအနာဂတောအတ္တ။ဓာတိကရမရဏကအနာဂတ်မှာဖြစ်တယ်။မိစေအထအပိစ္ဆုပန်နအလဲကောင်းမှာဖြစ်နေတဲ့ဝိညာဉ်နဲ့ရောတလရဏဖတ်တာဝိရဏတနာဥပါဒံဘဝတွေကပိစ္ဆုပန်။အတိတ်ကပိစ္ဆုပန်ရဲ့အနာဂတ်က ကာလသုံးပါးကိုကွင်းဆက်ပြီးဟောထားတဲ့ဒေသနာဖြစ်ပါတယ်ဒီကြောင့်ကျတဲ့အပိဿဓမ္မပါသဘောတရားကဒီလိုအတိတ်ကိုလုံးလုံးမရှိတဲ့ပုဂ္ဂိုလ်အနာဂတ်ကိုလုံးလုံးမရှိတဲ့ပုဂ္ဂိုလ်ပိဿုပ္ပံမှာလည်းပေါ်ရပေါ်ရလောက်ကိုသာရှိနေတဲ့ပုဂ္ဂိုလ်ဒီကြောင့်ကျတဲ့ပိဿဓမ္မပါအတိတ်ကိုသွယ်ပါ့မလားမသိခဲ့ရင်လည်းမေဖို့နိဗ္ဗာန်မရပါဘူးလို့ဘုရားကလည်းအတိအကျဟောတယ်အတေဂရမြတ်ကလည်းဒီကြောင့်ကျတဲ့ပိဿဓမ္မပါကိုမသိဘဲနဲ့သံဃာကကျွန်တော်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်တဲ့တောင်မှမရှိပြဘူးသေးဘူးလို့အတိအကျဖွင့်ဒီတဲ့ရှင်းတဲ့စကားတွေဘယ်မှာရှိအောင်လဲ။ဟမ်ဒါကြောင့်မိမိတို့ဒီဝိပဿနာအလောက်ခွင့်ကိုလုံးတော်မယ်ဆိုလို့ရှိရင်တော့ဝိပဿနာဆိုတာဘာဆိုတာတိတိကျကျအတိထားဖို့တော့မလိုဘူးလား။ဒါကနေတယ်။ဘာမှမသိဘဲနဲ့ဝိပဿနာဆိုတာဘာကိုဝိပဿနာမှမသိဘဲနဲ့အလောက်ခွင့်တစ်ခုလုံးမယ်ဆိုရင်တော့အောင်မြင်မြင်ရှိဖို့ဆိုတာအမြဲတမ်းခက်ခဲနေတယ်လို့ဥပ္ပခါရပါတယ်နော်။ကဲကောင်းပြီ။နမရူပပရိသေရဉာဏ်ရပြီ။ပိဿပရိက္ခဉာဏ်ရပြီ။အဲ့ဒီဉာဏ်နှစ်ပါးကိုဘာလို့ခေါ်လဲ။အယံပါဏဝိပဿနာသင်္ခါရတဏ္ဍခဏဉာဏ်တပရိညာနာမ။အယံပါဏဤဉာဏ်တိကဝိပဿနာသင်္ခါရတဏ္ဍခဏဝိပဿနာဉာဏ်ဤအရှုကအာယုံဖြစ်တဲ့သင်္ခါရတရားတို့ကိုကောင်းစွာပိုင်ချမှတ်တတ်တော့ဉာဏ်တပရိညာနာမှဉာဏ်တပရိညာမိပါပဲ၏။ဒါကတမောဟဝိညောတိနိထေကရသံမြေ142ကဆက်ဖွင့်ထားတယ်။ဉာဏ်တပရိညာမိတယ်။ဘာလဲ။ဝိပဿနာသင်္ခါရတဏ္ဍခဏဝိပဿနာဉာဏ်ရဲ့အကျုပ်ကအာယုံဖြစ်တဲ့သင်္ခါရတရားတွေကိုကောင်းစွာပိုင်ချမှတ်သားတတ်တဲ့ဉာဏ်နဲ့ပရိညာမိပါတယ်ဆိုပြီးဖွင့်ခုမှဉာဏ်နဲ့ပရိညာသက်သန်ဆိုင်ကဲနမရူပပရိသေရဉာဏ်နဲ့ပိဿပရိကဉာဏ်ကိုပရိညာနိအယဘာဉာဏ်လို့ခေါ်လဲဘာပညာလို့ခေါ်လဲဉာဏ်တပရိညာပညာနော်မှတ်ထားပြီးတော့ကဲဒီဉာဏ်တပရိညာပညာရရှိတဲ့ပုဂ္ဂိုလ်ဘာဖြစ်မလဲဣဟံသင်္ခါရေတံလက်ထေတဝါသီထာတာပန္နဘေကုတ္တတ္တကရတ္တသာသနိမူလံဩဒိနာနာမဟောတိပဋိဌာလန္တာနာမသုလသောတပန္နောနာမဟောတိနိယတဂတိကောယောဤသောသင်္ခါရေယုံဉာဏ်ကြောင့်ကြောသင်္ခါရတရားတို့ကိုတဏှိတေတောကောသောပိဋ္ဌာမှန်တတ်၍သိတတ်တအတိနေသောဂရိကုဒ္ဒယဟန်တော်အဖို့ဌာနပလန္တာကုရောအသေဘဉာဏ်တော်အသေဘနှင့်ပြည့်စုံသောဘုသောဘုရားရှင်ဤသာသနေသန္တာတော်မြတ်အတွင်း၌မူလအရင်အမြစ်သောဩဒိဏနာမသဝရွေဒီနေ့ဒီမြည်သည်ဟောတိဖြစ်၏သာသနာတော်မှာအရင်ခိုက်အောင်အမြစ်တွေ့သွားပြီအရင်အမြစ်ကိုအခုမှရောက်တယ်ဘာဖြစ်လို့လဲဥစ္စေဗုဒ္ဓဘာသာဟံကာမတက္ကရသမာဓိတ္တိအပေါ်မှာအချိန်ခံတည်ပြီးတော့စောက်ထားတဲ့ဘာသာရေးတစ်ခုဖြစ်ပါတယ်ကံကံရဲ့အကျိုးကိုအခုမှနားလည်သွားတယ်သူများအကျိုးနဲ့လွမ်းနေတဲ့အပိုင်းဟုတ်လားဟုတ်ကဲ့အတိတ်ကဘယ်လိုကံနေထူထောင်ခဲ့လို့ဒီပစ္စုပန်မှာဘယ်လိုအကျိုးတရားရလဲကိုယ်တိုင်မြတ်မှောက်ပြီးအောင်ရှုရတဲ့လုံမရဖြစ်ပါတယ်နော်ကဲနောက်တစ်ခုပဋိဌာထောင်ရတရားကိုလက္ခဏာမှာရပြီမြည်သည်ဟောဒီဖြစ်600တရားရသွားပြီသုလသောတပန်သောနာမသုလသောတပန်မြည်သည်ဟောဒီဖြစ်ဉာဏ်တဂတိကောမြဲသောကောရသုတိဟုခေါ်ဆိုအပ်တယ်မြဲသောလယံဂတိရှိသည်ဟောဒီဖြစ်လယံဂတိလည်းကျင်းပြီးအိမ်ကမြဲပြီဘယ်တော့မှအပယ်လေးပါမကျဒီလိုအမှတ်ကံကြောင့်ကောင်းတဲ့လုပ်ငန်းတစ်ခုကိုရအောင်ယူထားဖို့မကောင်းဘူးလားဒီကောင်လေဒီကကြီးဒီအပယ်ဘေးဆိုတာအမှန်တန်ကြော်လက်လွန်မြောက်ကိုခက်ခဲတယ်။တန်ခါကြီးပါ။တစ်ခက်ကကြည့်မယ်ဆိုရင်ပေါ့နော်။ဟောအနမတကတန်ရုံမှာဟောထားတဲ့အနမတကဒေသနာတော်ဒီကိုညပ်ပြီးအစင်းရောက်ပြီးကြည့်မယ်ဆိုရင်တတဝတူတူတန်ခါကြီးကျင်းနေသည့်အချိန်ခါမှာအမိသေးလို့ငုတ်ခဲ့ရတဲ့အမျက်ရည်တစ်ခက်ကစုပေါင်းထားတစ်ခက်ကမဟာသမုဒ္ဒရာယေစုပေါင်းထားအမိသေးလို့ငုတ်ခဲ့ရတဲ့အမျက်ရည်ကများသေးတယ်မဟာသမုဒ္ဒရာယေကနေနေတယ်အလားတူပဲအဖတ်သေးလို့မွားရမြင့်ရင်တန်းသေးလို့မွားရမြင့်ရင်သမီးသေးလို့မွားရမြင့်ရင်လင်းသေးလို့မွားရမြင့်ရင်မြားသေးလို့မွားရမြင့်ရင်တစ်ခါကစုပုံထားကြည့်အသေးသေးနော်တစ်ခါကမဟာသမုဒ္ဒရာကြီးနဲ့နှိုင်းရှင်ကြည့်လိုက်ရင်မဟာသမုဒ္ဒရာကြီးကနေနေသေးတယ်မြင့်ရည်ကလည်းပို့ပြီးတော့ညားတယ်နောက်တစ်ခုတတဝတုသံဃာကြီးဒီနေ့စဉ်ခါမတော်ဘာရဲ့လောလောမြောကကြောင့်လက်ပင်အဖြတ်ခံလို့နေတဲ့အခါလက်ကြောင်းကကြတဲ့သူတွေကိုတစ်ခါကစုပုံထားတဖက်ကမဟာသမုဒ္ဒရာယေကိုစုပုံထားမဟာသမုဒ္ဒရာယေကနေသေးတယ်လေချောင်းကကြတဲ့သူကပိုပြီးများတယ်အဲ့ဒါလေးကိုထပ်ပြီးခွဲရင်ချက်မသိရင်လူဖြစ်လို့လက်ပင်အဖြတ်ခံရတဲ့ဘဝခွေးဖြစ်လို့လက်ပင်အဖြတ်ခံရတဲ့ဘဝနှာဖြစ်လို့လက်ပင်အဖြတ်ခံရတဲ့ဘဝဝက်ဖြစ်လို့လက်ပင်အဖြတ်ခံရတဲ့ဘဝအဲ့ဒီဘဝအသီးသီးမှာဘဝတစ်ခုတစ်ခုမှာကြနေတဲ့သူတွေတဖက်ကစုပုံထားတဖက်ကမဟာသမုဒ္ဒရာယေကိုစုပုံထားလိုက်ရင်မဟာသမုဒ္ဒရာယေကနေနေသေးတယ်ဝတ်ဖြစ်လို့လည်းဝင်းကကြတဲ့တွေးကပုံများတယ်။နွားဖြစ်လို့လည်းဝင်းကကြတာတဲ့တွေးကပုံများတယ်။စသဖြင့်ဆရာဟောတာ။ဒါကြောင့်တတ္တဝရီဒီအပေဘေးကြီးမှာကျွန်တော်လုံရောက်ဖို့ဆိုတာမခက်ဘူးလား။ခက်တယ်။ဟောဒီလောကပြောဆိုတဲ့လိက္ခဏ္ဍံဘုဥပမာအရပြောမယ်ဆိုရင်လေ အဘယ်လန်လာပြီဆိုတာကလည်းဒီတော့ပြန်ကြတော့စုံလန်းနေရှိတယ်ခံလန်းမရှိဘူးလို့ပြောမယ်ဆိုပြောတတ်တယ်။မြုပ်လန်းနေရှိတယ်ပေါ်လန်းမရှိဘူးလို့ပြောမယ်ဆိုလည်းပြောတတ်တယ်ဒီလောက်အထိပြည်ပိတ်ထားဘာဖြစ်လို့လဲ။အနည်းတရားကြမ်းမှာတခါပေါ်တဲ့မျက်စိနှလုံးကန်းနေတဲ့လက်ရည်ကောင်းတဲ့တောင်ဘက်သမုဒ္ဒရာမှာအနည်းတရားမှာတခါကြားတဲ့တခါကြမ်းမှာပေါ်လာတဲ့မျက်စိနှစ်ဖက်ကန်းနေတဲ့လက်ရည်ကောင်းတဲ့ဟိုမြောက်ဘက်သမုဒ္ဒရာမှာသွားချတဲ့ဒီကောင်းလေကောင်းဝင်နေရောအပေါက်ရှိတဲ့သဘောရဲ့အပေါက်နဲ့စွန့်မိဖို့ဆိုတာအမှန်တန်ခက်ခဲသို့တော့ကာလဆရာရှိလျာလို့ဒီလိမ့်ကလည်းမသိခဲ့ဘူးသူဘုန်းကလည်းမဆွေးညွှန်ခဲ့ဘူးဆိုရင်တောင်းလေးကအမြောက်တဲ့မြောက်လေးကတောင်းတဲ့အရှင်လေးကအနောက်တဲ့အနောက်လေးကအရှင်တိုက်လိုက်လို့ကာလကြာခဲ့ရင်တော့သွားဆွေးချင်းစုမယုံမယ်ဘဝတရားအပင်ရောက်ရင်ဒီတဲ့ခက်တယ်ဆိုပြီးဘုရားကဟောတယ်ဘဝတရားအပင်ရောက်ပြီးပြန်ပြီးပြုတ်ဖို့လွတ်ဖို့ဆိုတာဒီတဲ့ခက်ခဲတယ်ဆိုပြီးဟောထားတော့အပင်လန်လာကြီးဆိုတာကျော်လွန်လွန်မြောက်ဖို့မခက်ဘူးလားအဲ့လိုခက်ခဲတဲ့ဒီအပေသမားကြီးမှာထုတ်ဆောင်ကြင်ပင်းမဲ့တရားကောင်းတစ်ခုထင်ရှားအေးကန်ရှိနေတယ်ဆိုရင်ဒီတရားကောင်းကိုရယူထားဖို့မကောင်းဘူးလားသင်ကောင်းတယ်တခြားသိက္ခာတွေဖယ်ထားလိုက်ပါမိမိအကျိုးစီးပွားအလိုရှိခဲ့ရင်ဒီလုပ်လုပ်ဆမ်းပါသူတို့မတို့ရဲ့အကျိုးစီးပွားကိုအလိုရှိခဲ့ရင်လည်းဒီလုပ်ကိုပဲလုပ်ဆမ်းပါဆိုပြီးခုနကတိုက်တွန်းထားနော်ကဲကောင်းပြီဒီဆိုလက်တော့တော့ဖြစ်သွားပြီဆိုတော့အရှိတဆင့်တဲ့ဘာလုပ်ရမလဲဟမ်လူလာတတ်တဲ့ဗန္ဓကနာမကဆံကလေးတော့ခုခုနော်ခဏခဏပြောနေတယ်ရုပ်နာကိုသိတဲ့ဆရာကရုပ်ကလကလေးတွေပထမမြင်ရမယ်ရုပ်ကလတက်ခွဲနေရမယ်နာမ်ကလကလေးတွေကိုပထမမြင်ရမယ်နာမ်ကလကလေးတွေတက်ခွဲနေရမယ်ဝိသိစေဣဇင်တဲ့စနစ်တွေကြာဉာဏ်ကြတဲ့ကိုသိမှုထက်ရဒီခါကျမှနာမရူပပရိစ္ဆေဒကအမြန်ကရောက်ကျောင်းကျုပ်ရဲ့ပိဿာဓမ္မပသဘောတရားတွေကိုအတိတ်ကမိစ္ဆောကကာလသုံးပါးလုံးမှာဂွေးဆက်ပြီးသိနိုင်မှပြည့်စုံပြီးကဉာဏ်ကရောက်အဲ့ဒီဉာဏ်နှစ်ပါးကိုမှညာတပရိညာခေါ်တော့ဒီညာနဲ့ပရိညာနဲ့ညမှာသုလသောတပန်လို့ခေါ်ပါတယ်နော်ကဲသုလသောတပန်အရှင်ရောက်ပြီဆိုလို့ရှိရင်ရှေ့စစ်တင့်တဲ့ပြီတော့ဘာလုပ်ရမလဲဝိပဿနာပိုင်းလေးနည်းနည်းညွှန်ကြားထားတယ်နော်တထာရူပံပဏ္ဏဥဒ္ဒတပ္ပယံပုဂ္ဂလတပ္ပယံဘောဓနာတပ္ပယံဓမ္မတပ္ပနာတပ္ပယံလပိဋ္ဌဝဧကန္တနေဧကပန္နင်္ဂဝရကတောဒီနည်းလက္ခဏာဤအရောပိတဝဝိပဿနာပရိပါတိယသင်္ခါရေသမ္မတန္တအရဟံကနာတိတထရူပံထိုကဲ့သို့အရဟတဖို့ကိုယနံလောက်တဲ့သဘောရှိသောဥဒ္ဒတဗ္ဗယံသာဥဒ္ဒတံမြတ်တဲ့ဥဒ္ဒုကို၎င်းဝဥဒ္ဒတဗ္ဗယံကို၎င်းပုဂ္ဂလတဗ္ဗယံသာမြတ်တဲ့ပုဂ္ဂလပုဂ္ဂိုလ်ကို၎င်းဝပုဂ္ဂလတဗ္ဗယံကို၎င်းဘောဓနာတဗ္ဗယံသာမြတ်တဲ့ဘောဇဉ်ကို၎င်းဝဘောဓနာတဗ္ဗယံကို၎င်းဓမ္မတမနာတဗ္ဗယံသာမေဖို့နိဗ္ဗာန်ကိုပြည့်စုံပြည့်နိုင်တဲ့တရားတော်ကိုနာကြားရခြင်းဟုခေါ်ဆိုရတဲ့တဗ္ဗယံဖြစ်တဲ့တရားတော်ကို၎င်းလဘိတဝါရရှိခဲ့သည့်ရှိသောဧကတနေတထိုင်လေအတွင်း၌ဧကပန္နင်္ဂဝရကတောမြတ်သောထေဝေဖွဲ့ပြီးခြင်းသို့ရောက်လျက်ဒီနိလက္ခဏာနိလက္ခဏာရဲ့သုံးတန်တို့သို့အရောပိတဝါတည်၍ဝိပါဒနာပတိပါတိယဝိပါဒနာဉာဏ်ဖြင့်အာဖြင့်သင်္ခါရေဒုက္ခသစ္စာသမုဒယသစ္စာအမြင်ရတဲ့ကြောင့်ကျိုးသင်္ခါရတရားစုတို့ကိုသမ္မာတန္တောရှုပါသုံးပါးကတိရှိသောရတ္တန္တကုက္ကိုကနာတိအယယူနိုင်ပေ၏တရားရမဲ့ပုဂ္ဂိုလ်မှာပြည့်စုံမဲ့တပ္ပယတရားဘယ်နှခုရှိလဲ၄ခုနံပါတ်၁ဥဒ္ဒတပ္ပယဥဒ္ဒလေးမျက်တက်ကိုတော့လိုတယ်သိပ်ပူလွန်းရင်လည်းတရားအထုလို့မကောင်းဘူးသိပ်အေးလွန်းရင်လည်းတရားအထုလို့မကောင်းဘူးအပူအေးမျက်တက်တဲ့တပ္ပယလေးတစ်ခုဖြစ်မယ်ဆိုရင်ဒါကတိချက်ပုဂ္ဂလတပ္ပယညာကျင့်ဘောကျင့်ဘပုဂ္ဂိုလ်ချင်းချင်းဒီသူကိုဒီမြင်လိုက်ရလို့ကုသိုလ်တရားတွေကတိုးပါမယ်အကုသိုလ်တရားတွေကဆွေုံမယ်ဆိုရင်တော့ဒါပုဂ္ဂလတပ္ပယဖြစ်တယ်လို့ခေါ်ပါတယ်သူကိုသူမြင်လိုက်ရလို့အကုသိုလ်တရားကတိုးပါပြီးကုသိုလ်တရားတွေကဆွေုံသွားမယ်ဆိုရင်တော့ဒါပုဂ္ဂလတပ္ပယမဖြစ်တော့နော်ခုတရားရခြင်းနဲ့ဆိုရင်တော့မဖြစ်မယ်ပုဂ္ဂလတပ္ပယဖြစ်ဖို့လုံနေတယ်ပြီးတော့ဒီပုဂ္ဂလတပ္ပယဖြစ်တဲ့အကောင်းဆုံးကမိမိတို့မှာယောဂီတို့မနေကြတဲ့ဖြစ်သားကိုလုံနေတယ်ဘာဖြစ်လို့လဲကုသိုလ်ဖြစ်တယ်ကုသိုလ်တရားတိုးပါတယ်ဆိုတာယောနိသောမနတိကာရရှိတဲ့ပုဂ္ဂိုလ်ဒီမှာကလည်းကုသိုလ်ကတိုးပါတယ်ယောနိသောမနတိကာရဆိုတာကဘာပြောတာရှုတော့မှန်မှုတိုးတယ်ရှုတော့မှန်တဲ့ဆိုတာကဘယ်လိုရှုတာလဲယုံတရားလို့ရှုမယ်နံတရားလို့ရှုအကြောင်းတရားလို့ရှုမယ်အကျိုးတရားလို့ရှုဒါရှုတော့မှန်တယ်အနိစ္စတရားလေးလို့ရှုမယ်ဒုက္ခတရားလေးလို့ရှုမယ်အနတ္တတရားလေးလို့ရှုမယ်အတုပတရားလေးလို့ရှုမယ်ဒါရှုတော့မှန်တယ်အဲ့ဒီလိုမှရှုပဲဒီမယ်ဒီကောင်မငါနဲ့မှကြည့်လို့မရဒီကောင်ဒီကောင်ငါနဲ့မှကြည့်လို့မရဒီကိုယ်တော့ဘယ်လိုကိုယ်တော့မှလည်းမသိဘူးငါနဲ့မှကြည့်လို့မရဩယောက်ျားမင်းမပုဂ္ဂိုလ်တ attva အနေနဲ့ဘောပြီးနှလုံးသွင်းလိုက်ရင်ရှုတော့မှာဖြစ်တယ်မှန်တယ် ကျွတော့မှားပြီဆိုတာနဲ့အကုသိုလ်တရားကဝင်လာပြီတဲ့ကြောင့်တရားရရင်မှသူကယောဂီတို့မနတိကာရဖြစ်ဖို့တယ်ဘယ်လိုတွေပုဂ္ဂလတ္တဗျာဖြစ်ဖို့တယ်လို့အဲ့နော်နောက်တစ်ခုဘောဓိနတ္တဗျာစားလိုက်တဲ့အစာအာဟာရလေးကမိမိမှာအာသီသွားအောင်မြတ်တတ်တဲ့အစာအာဟာရလေးတော့ဖြစ်ဖို့လိုအပ်ပါတယ်နော်စားလိုက်ပြီးတဲ့ဝိညာဉ်ကကျော်နေတဲ့ဆိုရင်တော့ပုံမှန်ကြပါအောင်မလားမသိမှန်တော့ဘူးနော်နောက်တစ်ခုဓမ္မတော်ဝိညာဉ်တ္တဗျာတရားတော်ကိုနာယူရဘယ်လိုတရားမျိုးလဲလို့မေးတော့မေဖို့နိဗ္ဗာန်ကိုရနိုင်တော့ဥပ္ပနိတ္တအတ္တိနဲ့ကျေစုပြုပြီးတဲ့တရားမျိုးပဲမေဖို့ဖွင့်ရင်နိဗ္ဗာန်ကိုမြည်သိမ့်မဲ့တရားမျိုးအဲ့ဒီတရားမျိုးကိုနာကြားခွင့်နဲ့ရရှိခဲ့မယ်ဆိုရင်တပ္ပယဘယ်နှခုဖြစ်ပါလဲအလေးခုကုသတပ္ပယမုဂ္ဂလတပ္ပယဘောဓနတပ္ပယဓမ္မတော်နဲ့တပ္ပယအဲ့ဒီတပ္ပယနိဗ္ဗာန်ရခဲ့မယ်ဆိုရင်တဲ့ဧကန္တနာတစ်ထိုင်နဲ့အတူမှာပင်လေဧကပန္နကဝရကတောမြန်တော်ထဲဝယ်ဖွဲ့ခွင့်ခြင်းကိုထိုင်နေလိုက်တဲ့အချိန်ခါထိုင်ပြီးတော့ဘာလုပ်လဲဒီနေလက္ခဏာနှင့်အာရုံပိတ္တဝါဒီနေလက္ခဏာနှင့်လက္ခဏာယင်သုံးတန်တို့သောအာရုံပိတ္တဝါအတင်၍လက္ခဏာယင်သုံးတန်တင်ပေးရမယ်လက္ခဏာယင်သုံးတန်ကဘာလဲအနိစ္စဒုက္ခအနတ္တလက္ခဏာယင်သုံးတန်ကတရားမှာဘယ်တရားတွေကိုတရားမလဲမင်္ခာရေသံဘတ်တန်တော်ဒီကြဖွင့်ထားပါမင်္ခာရဆိုတာဘာလဲခန္ဓာကဒုက္ခသစ္စာတရားဒုက္ခသစ္စာအမည်အရနေတဲ့အတိတ်တကပိသုပ္ပန်အိသတ္တဗိဒ္ဓအောလာရိကဒုက္ခမထိနပဏိဒတ်လို့ခေါ်ဆိုရတဲ့တစ္ဆေတမျိုးသောအချက်ဖြင့်တည်နေတဲ့ခန္ဓာ၅ပါးကျောင်းကျုပ်ဆက်ပဏိဒတ်သမုပ္ပါသဘောတရားလို့ခေါ်ဆိုအပ်တဲ့သမုဒ္ဒရာသစ္စာတရားဒီသမုဒ္ဒရာသစ္စာတရားကျောင်းကျုပ်ဆက်ပဏိဒတ်သမုပ္ပါသဘောတရားတွေကိုသမုဒ္ဒရာသစ္စာလို့ဘုရားရှင်ကိုယ်တော်တိုင်းအင်္ဂုတ္တတိကနိဗ္ဗာန်ပါဠိတော်တိဋ္ဌာယရဏသုတ္တံအတိကျဟောထားပါတယ်နော်ညာလင်းထက်ကတက်ကောင်ကျောင်းနေပါတယ်ဒါကြောင့်အဲ့ဒီဒုက္ခသစ္စာတရားသမုဒ္ဒရာသစ္စာတရားတွေကိုသင်္ခါရတရားလို့ခေါ်တယ်အဲ့ဒီသင်္ခါရတရားတွေကိုဒီနေ့လက္ခဏာနှင့်အာရုံပိတ္တဝါလက္ခဏာရဲ့သုံးဆံကိုတင်ပါလို့ဒီလိုဖွင့်ထားတယ်ခေတ္တကတော့လက္ခဏာရဲ့သုံးဆံတင်နေဖို့မလိုဘူးမြင်ရင်ပြီးတာပဲဟောသူကတော့တင်ရမလားမတင်ရဘူးလားတင်ရမယ်ဘယ်လိုတင်နိုင်လဲလို့ပြီးတော့တင်းကုန်တင်နည်းလေးတွေဒီမိတို့ဒီမဲ့အထက်ကမှာအတိအကျဖွင့်ထားပါတယ်နော်ဖွင့်ထားတဲ့လေးဥစဉ်ပြီးတော့မှပြောမယ်ကဲလက္ခဏာရင်သုံးတာတင်ပြီးတော့မဖြစ်လေဝိပဿနာပရိပဏိယဝိပဿနာဉာဏ်ဖြင့်အဖြစ်ဝိပဿနာဉာဏ်ဖြင့်ကိုအစဉ်တိုင်းကျင့်တော့ပါဘုရားဒီကြောင့်မလုပ်ပါနဲ့ဝိပဿနာဉာဏ်ဖြင့်အဖြစ်သင်္ခါရီသင်္ခါရတရားတို့ကိုသမ္မတ်တန်တော်သုံးတန်ရှုဖို့ခဲ့ပြီးရှိတော့ဘယ်လိုသုံးတတ်တာလဲအနိစ္စလို့သုံးတတ်တယ်ဒုက္ခလို့သုံးတတ်တယ်အနတ္တလို့သုံးတတ်တယ်အဲ့ဒီလိုသုံးတတ်ရှုဖို့ခဲ့ရင်အရတံကဏ္ဍတိအရတံအရတပုဂ္ဂိုလ်ကဏ္ဍတိရယူနိုင်ပါပြီဟုတ်အရတပုဂ္ဂိုလ်အထိရယူနိုင်ပါတယ်ဘဝရမယ်လုပ်ငန်းခွင်လေးနော်ဒီတော့နိဗ္ဗာန်တော်ရှင်တဲ့ထက္ကရာကဘာပြောလဲဒီတန်တုဝေဒနာအဘိနိဝေခသဘိက္ခုနောယဝအရတ္တဏိဂမနာဣဒံဤဖွေသောအဖြစ်ပြီဒီကဓာတုဝေဒနာဓာတ်ဤအစွမ်းအဖြစ်ဝါဒကမထံလမ်းစဉ်မှအဘိနိဝေခသနှလုံးသွင်းရှိဖို့ဖြင့်အရှိသောဘိက္ခုနောယောဂီဟန်တော်အဖို့ယဝအရတ္တအရတ္တဖို့တိုင်အောင်သောဒီဂမနာပြီဒီစေကြောင့်ဤကုန်းစကားရပါပေသည်တန်ဒီကုန်းစကားလေးပဲသက္ကမထံလက်ရှင်ကနေပြီးတော့နှလုံးသွင်းရှုပွားပြီးတော့အရတ္တဘုဘောသွားခြင်းနဲ့ယဟန်တော်အဖို့သာအရတ္တဘုဘောရယူနိုင်လောက်အောင်ပြည်စည်စေနိုင်တဲ့ဤကုန်းချုပ်စကားပဲအချင်းချုပ်ဖြစ်ပြီးတော့အရတ္တဘုရောက်အောင်သက္ကမထံလမ်းကနေဘယ်လိုသွားရလဲဆိုတော့သူကပတိကားလေးတစ်ချက်ရေးဆွပြီးသွားတာနော်ပြီးတော့ခေါင်းဆောင်သူကဘာပြောလဲအချင်းချုပ်ပြန်ပြောမယ်ခေါင်းဆောင်မှတန်လေးဘက်ကိုပြည်တယ်ပြီးတင်းစီလိုက်တင်းစီလိုက်လို့ရှိရင်ဥပါဒာယုတ်တွေသင်္ချာလာမယ်ဘယ်ခါမှလဲယုတ်ကလတင်မြင်လို့ယုတ်ကလတက်ခွနိုင်ပြီဆိုရင်ဥပါဒာယုတ်တွေသင်္ချာလာမယ်သင်္ချာပြီတဲ့အချိန်ခါမှဒီရူပခန္ဓာကိုသိသိမိပြီရူပခန္ဓာကိုသိသိမိပြီဆိုလို့ရှိရင်အာရဏဒေါရကြီးအစွမ်းအပြည့်နာမ်ခန္ဓာ၄ပါးသင်္ချာလာနိုင်မယ်ပြီးတော့ရူပခန္ဓာကယုတ်တရားနာမ်ခန္ဓာ၄ပါးကနာမ်တရားယုတ်နာမ်၂ပါးသိသိလို့ရပြီနမရူပပြိစီကညာရပြီအဲ့ဒီရနေတဲ့ပုဂ္ဂိုလ်သည်ရှင်းတဲ့သင်တဲ့ပြီးတော့ပြည့်စုံပြိကညာကိုကမကုတ်ကင်းလေးမှာမလုပ်ရမလားသစ္စာတမယုတ်တရားနာတရားသိသိမဲ့ပိဋကမလည်းယုတ်နာသိသိရသစ္စာတပိဋကနာနာမှာယုတ်နာနဲ့သိသိပြီးတဲ့အချိန်ခါမှာဒီယုတ်တရားဒီနာတရားဒီတိဘကြောင့်ဖြစ်တဲ့သုပြီးအကြောင်းတရားတွေကိုလမ်းပြီးရှာဖွေလိုက်တဲ့အပိုင်းမှာဝိဇ္ဇာတနာဥပါဒသင်္ခါရကံစားတဲ့အကြောင်းတရားတွေကြောင့်ဒီယုတ်တွေဒီနာတွေသင်္ချောက်ပြီးလာဖို့ဉာဏ်နဲ့မြင်အောင်ကြည့်ရကြည့်ပြီးတဲ့အခါအတိတ်ကြည့်လိုက်တယ်အကြောင်းနဲ့အကျိုးပြီးဆုံးပန်းကြည့်လဲအကြောင်းနဲ့အကျိုးအနာကလည်းကြည့်လိုက်တယ်အကြောင်းနဲ့အကျိုးဆိုပြီးအတိအကျအနာကအစစ်စစ်သုံးညတိုင်းအောင်အကြောင်းတရားအကျိုးတရားအစစ်စစ်ကိုဖွင့်ဆက်ပြီးကြည့်ပြရအောင်။အတိတ်တွေကများတော့ဘယ်လောက်ဒီရှိရမလဲလို့မေးရင်တော့ဒီဌာနမှာအနည်းဆုံးအနေနဲ့ဥစဉ်တတ်မှတ်ချက်ပေးထားတဲ့ကတော့အတိတ်က ဝိဇ္ဇာမျိုးစီသရဏမျိုးစီလေးတွေဘယ်ဘက်မှာစပ်တင်ထူထောင်ခဲ့လဲအဲ့ဒီထူထောင်တဲ့ဘုရားအထီးတော့အနည်းဆုံးယောဂီတွေကိုပြန်ပြီးတော့နည်းနည်းလေးတော့အရှုခိုင်းပါတယ်ဥစဉ်ရဲ့ရည်ရွယ်ချက်ကလေးတစ်ခုရှိဘာကြောင့်လဲအတိတ်ပါရမီမလိုပါဘူးဆိုပြီးဖြစ်ကဒီလိုပြောနေတော့နော်ဥစဉ်တော့ဒီသာဝကပါရမီညာအရာမှာအဓိကရောသံတ္တတာအဓိကရလို့ခေါ်ဆိုအပ်တဲ့ကောပုဂ္ဂိုလ်တို့သင်္ချာရှိခြင်းနိဗ္ဗာန်ကိုလိုလားတောင့်တနေတဲ့သံတ္တတ္တိပါပြင်းထန်ခြင်းဆိုတဲ့ဒီတော့နှစ်ခုစုံပြီးမှမဲ့ခုံနိဗ္ဗာန်ရောက်နိုင်တယ်ဆိုပြီးတော့အဗရန်ပါဠိတော်ကြီးမှာဘုရားဟောထားပါတယ်ဒီဟောကြားချက်ကိုကိုးကားပြီးတော့လည်းဒီလိုဘုရားဆိုတယ်သူရဲ့ပါရမီဒီပဒီမှာဒီကြောင့်ဒီကိုတော်တော်လေးပြည့်စုံလို့ဆက်သင်ထားတယ်ပြီးတော့ဒီအဓိကရကောပုဂ္ဂိုလ်ဆိုတာကတော့မဲ့ခုံနိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံပြောထောင်ထားတဲ့သရဏမျိုးစင်းနဲ့ဝိဇ္ဇာမျိုးစင်းတွေကိုအဓိကရကောင်းမှုကုသိုလ်လို့ခေါ်ပါတယ်နော်သရဏမျိုးစင်းချွတ်တယ်လို့ဝိဇ္ဇာမျိုးစင်းအောင်မြင်ရင်လည်းမခုန်နိဗ္ဗာန်မရနိုင်ဘူးအစရတအထုံးကိုထောက်ပြန်ထားတယ်ဝိဇ္ဇာမျိုးစင်းချွတ်တယ်ပြီးတော့သရဏမျိုးစင်းအောင်မြင်ရင်လည်းမခုန်နိဗ္ဗာန်မရနိုင်ဘူးသစ္စာပရပကြီးထုံးကိုထောက်ပြန်ထားတယ်နော်ဒါကြောင့်တတ္တဝတ္တုနိဗ္ဗာန်ရရဲ့အတွက်သရဏမျိုးစင်းဝိဇ္ဇာမျိုးစင်းဆိုတဲ့မျိုးစင်းနှစ်ခုလုံးရှိဖို့လိုတယ်သရဏမျိုးစင်းဆိုတာကနိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးတော့နိဗ္ဗာန်ရပါလို့ဤဆိုပြီးတော့ဥတည်ခြင်းနဲ့ပြည့်စုံပြည့်ထောင်တဲ့ဒါနပြည့်စင်တိလပြည့်စင်သမထပြည့်စင်နေကုသရဏမျိုးစီလို့ခေါ်ပါတယ်သူတို့ကမဲ့ဖို့နိဗ္ဗာန်ရနိုင်တဲ့ဘောကဆရာကောင်းသမားကောင်းမိကောင်းဆွေကောင်းဘုရားစားကြည့်တဲ့အရိယာသရောကောင်းနေနဲ့တွေ့အောင်ပို့ဆောင်ပေးမဲ့ဓာတ်ဘာဝတွေကိုယ်လိုက်ပြီးဒီသရဏမျိုးစီအတောင်ကကိုယ်လိုက်တဲ့အခါဘုရားစားကြည့်တဲ့အရိယာသရောကောင်းနေနဲ့တွေ့တဲ့အခါအရိယာသရောကောင်းတို့ဟောကြားပြတာဆုံဆုံးမတဲ့တရားတွေကိုခံယူနိုင်တဲ့သောအကဝိဇ္ဇာမျိုးစီအတောင်ကအဲ့ဒီဝိဇ္ဇာမျိုးစီဆိုတာကတော့နိဗ္ဗာန်ကိုရည်ရွယ်တောင့်တပြီးပြည့်စုံပြည့်ထောင်ခဲ့တဲ့ဓာလီဘာရှုဖို့ခြင်းအနည်းဆုံးပမာဏ။ဒီတဲ့တစ်ဆင့်တက်ပြီးတော့ယုတ်တရားတွေကိုရှုဖို့ခြင်း။ဒီတဲ့တစ်ဆင့်တက်ပြီးတော့အနန္တရားတွေကိုရှုဖို့ခြင်း။ဒီတဲ့တစ်ဆင့်တက်ပြီးတော့အကြောင်းတရားအကျိုးတရားတွေကိုရှုဖို့ခြင်း။ဒီတဲ့တစ်ဆင့်တက်လိုက်ရင်တော့အကြောင်းတရားတွေကဒီယုတ်နယ်တွေအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုရှုဖို့ခြင်းဆိုတဲ့ဒီမျိုးစင်ခေါင်းလေးတွေကိုတော့ဝိဇ္ဇာမျိုးစင်လို့ခေါ်ပါတယ်။အဲဒီဝိဇ္ဇာမျိုးစင်တွေရဲ့တန်ဝန်ကတော့ဘုရားစာကြည့်တဲ့အရိယတော်ကောင်းတို့ကသစ္စာလေးပါးနဲ့ဆက်တဲ့တရားစကားဟောကြားလေးလို့ရှိရင်ဟောတဲ့တရားကိုလွယ်လွယ်ကူကူခံယူနိုင်တဲ့အစွမ်းအားရှိတယ်။အဲဒီဝိဇ္ဇာမျိုးစင်သရဏမျိုးစင်လေးတွေကိုမိမိဟာဘယ်ဘဝကနေစထူထောင်ခဲ့တယ်ဆိုတာလေးကိုသိသိတိုင်အောင်တော့အနည်းဆုံးယောဂီတွေချော့ပြီးတော့အရှုပ်ခိုင်းပါတယ်နော်။အနည်းဆုံးပမာဏအနည်းအဖြစ်အတိတ်မှာလည်းအကြောင်းနဲ့အကျိုးရှိတယ်လို့သိအောင်အတိတ်မှာနှစ်ဘဝသုံးဘဝလောက်အနည်းဆုံးပမာဏအဖြစ်ရှုဖို့လိုအပ်တယ်။ရှုပြီးပြီဆိုတဲ့အခါကျတော့မလုပ်မယ်။အဲဒီကျန်နေတဲ့အတိတ်တွေကိုတော့ထုံနည်း၎င်းလုပ်လို့ရတယ်။အတိတ်ကိုလုံးလုံးမရှိဘဲနဲ့ထုံနည်း၎င်းသွားလုပ်လို့တော့ဘယ်လိုမှမရဘူး။ဘာပြောတာလဲထုံနည်း၎င်းဆိုတာဒီလိုသိပြီးမှဒီလိုဟာလဲဟောဟာရင်းလဲဒီတိုင်းပဲလို့ပြောတာ။ကိုကဒါမှမသိသေးတော့ဟောဟာရင်းလဲဒီတိုင်းပဲလို့ဘယ်လိုပြောတော့။သိမှတ်ကြည့်လေ။ဟုတ်တယ်ဟုတ်လား။ဒါကြောင့်အတိတ်ကိုကုန်ခင်အောင်သန္တာရှိကရှင်းလျားလာတော့ရှုလို့တော့မကုန်နိုင်ဘူး။မကုန်မဲမကုန်တော့လဲရှုလို့ရနိုင်တဲ့အတိတ်ရဲ့အနိစ္စတဘောဒုက္ခတဘောကြောင်းကျိုးတဲ့တဘောအနိစ္စတဘောဒုက္ခတဘောအနတ္တတဘောတွေကိုသိရင်ပြန်နေတဲ့အတိတ်ဒီမှာလည်းထုံနည်း၎င်းပဲလို့လှမ်းပြီးတော့ရှုပြရမယ်။အဲဒီလိုရှုပြတဲ့အချိန်ခါမှာကိုမိမိတို့ကဝိပဿနာကိုသွားတော့ကဲဝိပဿနာသွားတဲ့အချိန်ခါကျတော့လက္ခဏာရင်သုံးတန်တရားမယ်ဆိုတဲ့အချက်နဲ့ပတ်သက်လို့နော်ဝိသုဒ္ဓိမဲ့အထက်ကကလည်းဖွင့်ဆိုထားပါတယ်။ဖွင့်ဆိုထားတဲ့အပိုင်းလေးကိုဥစဉ်အစဉ်တိုင်းပြောဖို့တော့နည်းနည်းလိုအပ်လိမ့်မယ်လို့ယူဆတယ်နော်။အစဉ်တိုင်းပြောဖို့ရောအနိမ့်မယ်လို့ယူဆတဲ့အတွက်အစဉ်တိုင်းလေးနည်းနည်းလေးလို့ထပ်ပြောမယ်။ဒါတော့ဒီဝိပဿနာမှာနှစ်နည်းရှိပါတယ်။ဝိပဿနာနှစ်နည်းဆိုတာကတော့ဒီကလဘသမထနာလို့ခေါ်ဆိုအပ်တဲ့ယုတ်တိဉာဏ်တွေကိုအုပ်စုအလိုက်ပေါင်းစုချုပ်ငုံပြီးအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်ပြီးပြီးရှုဘသုံးတတ်တဲ့နည်းလေးရှိ။အဲ့ဒီနည်းကိုနေရဝိပဿနာလို့လည်းခေါ်တယ်။ကလဘသမထနာလို့လည်းခေါ်တယ်နောက်တနည်းကတော့အနုဂရဓမ္မဝိပဿနာပဲအဲဒီတော့ကလမသမထနာရှုခွသုံးတန်ဒီသုံးပုံနည်းဝိပဿနာကတနည်းအနုဂရဓမ္မဝိပဿနာကတနည်းနည်းရှိအနုဂရဓမ္မဝိပဿနာဆိုတာကတော့တစ်လုံးစီတစ်လုံးစီရှုခွသုံးတတ်တဲ့နည်းပဲရုပ်တင်မှလည်းအမှပထမကိုဖြစ်ဖြစ်မြောင်းကြည့်တဲ့အိဋ္ဌဆက်လို့ရှုတဲ့အာဘောကိုဖြစ်ဖြစ်မြောင်းကြည့်တဲ့အိဋ္ဌဆက်လို့ရှုတဲ့ကလတ်တစ်ခုမှနော်ဥမဆက်ကုတန်ကကလမယုတ်တရားသဘောတရားဇလုံးရှိအဲ့ဒီဇေလုံးကတလုံးစီတလုံးစီတို့ကအနိစ္စတို့ကအနတ္တဖြစ်သွားတယ်။ဒါကိုအနုပရဓမ္မဥပဒေခေါ်တယ်။နာမ်၅ပိုင်းကြည့်လိုက်မှဆိုရင်လေဥမပရမသမဏတရား30နဲ့၄လုံးရှိတော့အဲ့ဒီထက်ကနေပြီးတော့အတိစိတ်ကိုအနိစ္စရှုတဲ့ဒုက္ခရှုတဲ့အနတ္တရှုတဲ့ဖတာကိုအနိစ္စရှုတဲ့ဒုက္ခရှုတဲ့အနတ္တရှုတဲ့စသဖြင့်တလုံးစီတလုံးစီတို့ကရှုသွားတယ်။အဲ့ဒီနည်းကိုတော့အနုပရဓမ္မဥပဒနာလို့ခေါ်ပါတယ်။အဲ့ဒီဝိပဿနာနှစ်ခုရှိတဲ့အနေကနေပြီးတော့ဝိသုဒ္ဓိမဲ့အထက်ကရာကတော့သူကဘာညွှန်ကြားထားလဲ။ တန်တန်သမ္ပါတိတုကာမိနာကလပသမကလပသမသနာတင်္ခါတယမြဝိပဒနာယတဝယောဂောကရဏီယောကလပသမနဲ့ခေါ်ဆိုအပ်တဲ့မြဝိပဒနာကနေစပြီးခေါ်ဆိုကျူးသအထုပါလို့ညွှန်ကြားထားတယ်။ဘာဖြစ်လို့လဲ?အနုပဒဓမ္မဝိပဒနာကြီးကစစံခြင်းအထုလို့မြတ်နေပြီ။မြတ်ထက်လာမှသူကအထုလို့ရမယ်။ဉာဏ်ကသိမထက်သေးတဲ့ပုဂ္ဂိုလ်တလုံးစီသွားရှုနေလို့ချင်းသိပြန်မှန်းပြီးဝိပဒနာဉာဏ်ကြီးကမတက်ဖြစ်သွားတဲ့ဒါကြောင့်ဒီလိုမျိုးရှိတဲ့မြေစနစ်ကိုအစာပိုင်းအာရိဂာမိကပုဂ္ဂိုလ်ဝိပဿနာကိုစအားထုတ်တဲ့ပုဂ္ဂိုလ်များမရှိပါဘူးနဲ့ဆိုပြီးတော့သူကဒီလိုညွှန်ကြားထားတယ်။အဲဒါအဲဒီလိုညွှန်ကြားချက်တွေအရာရှုပသုံးတန်ရမယ်အချုပ်ကအာယုန်နဲ့ကိုပထမသူကအထင်ကရာဆရာတို့ကသတ်မှတ်ပြီးပြပါတယ်နော်။သတ်မှတ်ပြတာကသူ့ရဲ့ယူဆချက်နဲ့သူသတ်မှတ်ပြီးပြတာတော့မဟုတ်ပါဘူး။ပဋိနာမိတာမဲ့ပါဠိတော်သံမြေ95မှာလာနေတဲ့အချုပ်အမိတ်အတိုင်းကိုသူကကိုးကားပြီးတော့သတ်မှတ်ပြပြတာဖြစ်ပါတယ်။ဒီတော့ပရိသမီနာမဲ့ပါဠိတော်သံမြင့်နာ51 52စသည်လို့မှလာပါတယ်နော်အဲဒါဘယ်လိုလာလဲဒီလဲကထာအတ္တနာဂတပိစ္ဆုပန္နနံဓမ္မနာတိတိပိတဝဘဝထာတိပညာဓမ္မတဏိညာနာအတ္တနာကပိစ္ဆုပန်စသည်ဖြင့်ဒီရှိနေတဲ့တရားတွေကိုဉာဏ်နဲ့ခြုံငုံပြီးတော့ပိုင်းခြားမှတ်သားနေတဲ့ပညာကိုသမထဉာဏ်လို့ခေါ်တယ်ဘယ်ပုံဘယ်ပန်းပဏိနာအပြင်ဖြစ်တယ်နော်ယံကိစီရူပတိတနာကတပိစ္ဆုပန္နဣဇ္ဇဓမ္မပိဋ္ဌံဩဒါရိကမသုခုမံဝါဤနာမပဏိတံဝါယံတုရေတံတိကေဝတ္တဗရူပံအနိစ္စတောဘောဟောထပေတိဧကံဓမ္မတနံဟောအတိယုတ်တရားပိစ္ဆုပန်ယုတ်တရားအနကယုတ်တရားဣဇ္ဇဒယုတ်တရားပိဋ္ဌယုတ်တရားဩလာရိကလို့ခေါ်တဲ့ယုံဉ္ဇန်တဲ့ယုတ်တရားသုခုမံခေါ်တဲ့သင်္မေနိယနဲ့ယုတ်တရားသီနာခေါ်တဲ့ယုံဉ္ဇန်နဲ့ယုတ်တရားပဏိတခေါ်တဲ့မုံမြတ်တဲ့ယုတ်တရားယုဒခေါ်တဲ့အသိဉာဏ်နဲ့ဝိညာဉ်နဲ့ယုတ်တရားတဏှိကခေါ်တဲ့အသိဉာဏ်နဲ့ယုတ်ကြီးတဲ့ယုတ်တရားအဲ့ဒီယုတ်တရားတွေကိုတစ်လုံးယူရမှာဘယ်လောက်ယူရမလဲသဗ္ဗံရူပံယုတ်တရားအကုန်လုံးကိုအနိစ္စတဘဝတစ်ပိတိအနိစ္စလို့ပိုင်းခြားမှတ်သားအဲ့ဒီလိုပိုင်းခြားမှတ်တဲ့လေဧကံတမတ္တနာတမတ္တနာတစ်ခုပေါ်လာတယ်ဒီအချက်ကိုကြည့်လိုက်လို့ရှိရင်ဝိပဿနာရဲ့အကျုပ်ကအာယုန်နဲ့မှာအတိတ်ယုတ်တရားပါရမှာပေါ့လားအနာဂတ်ယုတ်တရားသုဇုပ်ပံယုတ်တရားပိစ္ဆတယုတ်တရားမရိဒယုတ်တရားဟောလာဒီကလည်းခေါ်တဲ့ယုံဉ္ဇန်တဲ့ယုတ်တရားယတိကြီးနာကြီးနှကောင်းကြီးရှားကြီးကိုကြီးအတိတ်ငါးခုသူပယုံတတ္တံကဏ္ဍရတ္တဖုဒ္ဓဘာယဖုဒ္ဓဘာယကကရပသူမီတိသောဘာယအာယံယုတ်ကခုနှစ်ခုပေါင်းလိုက်တော့အဲငါးခုခုနှစ်ခုနှစ်ခုပေါင်းလိုက်တော့15ခုအဲဒီ15ခုနဲ့ယုတ်တွေကိုဟောလာဒီကဉာဏ်တဲ့ယုတ်ကိုခေါ်လို့ဘာကြောင့်ရှုတဲ့ယောဂီရဲ့ဉာဏ်နဲ့မှသင်္ချာတဲ့ယုတ်တကယ်ကြီးတကူယုတ်ကလကလေးရှုနေတယ်မင်းနဲ့များလိုက်မယ်ယုတ်ကလတွေ့တဲ့နဲ့ဒီအကြည်တကလေးတွေစမတွေ့ဘူးအော်သင်လွယ်တယ်အရှင်အယောင်လေးတွေတွေ့ကြတယ်အနက်တွေ့ကြတယ်အရသာတွေ့ကြတယ်ပထဝီသင်္ချာပြီးတော့သင်္ချာတဲ့ဝါယောသင်္ချာသူတို့ကယောဂီရှုနေတဲ့ယောဂီဉာဏ်နဲ့မှသင်္ချာတဲ့ယုတ်တည်ဖြစ်နေခြင်းကြောင့်သူတို့ကအော်လာရင်းကဉာဏ်နေတဲ့ယုတ်တည်ကတော့ပင်ဝင်မှုဉာဏ်နဲ့ရှုရခက်တယ်ဘဝယုတ်ကြည့်ပေါ့မခက်ဘူးလားမျက်စိမှာဘဝယုတ်ရှိတယ်အဘိဓမ္မာမသိမှုတဲ့ပုဂ္ဂိုလ်ကသွားပြောကြည့်ပါလားမျက်စိမှာဘဝယုတ်ရှိတယ်သူလက်ခံမှာသဘောသဘောနော်အဘိနေဘဝယုတ်ကလည်းမျက်စီသွားရှိနေတယ်ဒီကောင်ကြီးဘာလို့မလို့ဒီမျက်စီမှာဘဝယုတ်ကြီးကရှိနေတယ်ဟောသူကတွင်းမယ်သူကတွင်းမယ်သူကနားမလဲတာဟုတ်တယ်မလားနားမှာဘဝယုတ်ရှိတယ်ဆိုရင်သူလက်ခံမှာနှာခေါင်းမှာဘဝယုတ်ရှိတယ်ကြာမှာဘဝယုတ်ရှိတယ်သူလက်ခံမှာမဆိုဘူးကိုယ်မှာဘဝယုတ်ရှိတယ်ဆိုတော့သူကနားလည်နေတယ်ဘာဖြစ်လို့လဲသူနားလည်တဲ့ရှုထောင့်ကသူကရှိနေတယ်ဘုရားဆိုလိုတဲ့ဘဝယုတ်ကသောက်ခံတာလုံးမှာရှိနေတယ်ဟုတ်တယ်မလားအရှုကမခက်ဘူးလားခက်တယ်ဒီဝိတ္တအရှုကမခက်ဘူးလားဩဇာရှုရဖြစ်တယ်။ဒါကြောင့်သူတို့ကသုခမရုပ်လို့ခေါ်တယ်။အဲ့ဒီရုပ်ကဩလာရိကပဲဖြစ်ခြင်းဖြစ်ပါသေး၊သုခမဖြစ်ခြင်းလည်းဖြစ်ပါသေး။သဗ္ဗံရူပံရုပ်အကုန်လုံးရှုပါ။ဒီနေ့ခေတ်ကတော့တစ်လုံးရှုရင်ပြည့်စုံပြီလို့ပြောတယ်။ဒီကံကအကုန်ရှုပါလို့ပြောတယ်။ဘယ်နည်းကမှ။ဟင်?အာလုံးဆက်စီရမယ်အပိုင်းရှင်းပါပါ။နော်။ဒီတော့ရုပ်အကုန်လုံးကိုသိဖို့ဆိုတာကရုပ်ကလည်းကိုတက်ခွဲနိုင်မှသိတာပါ။ဒါအကုန်လုံးစုပါလို့ပြောနေတာအဲအကုန်လုံးကိုအနိစ္စလို့ပိုင်းခြားမှန်တယ်ရင်သမ္မတဉာဏ်တစ်ခုဒုက္ခတဝဝထပေတိဧကံသမ္မတဏဒုက္ခလို့ပိုင်းခြားမှန်တယ်ရင်သမ္မတဉာဏ်တစ်ခုအနတ္တတဝဝထပေတိဧကံသမ္မတဏအနတ္တလို့ပိုင်းခြားမှန်တယ်ရင်သမ္မတဉာဏ်တစ်ခုဆိုတော့ဒီလိုရှင်းထားတယ်ဝေနာတဉာဏ်သင်္ခါရဝိညာဉ်မှလည်းပုံစံတူပဲရှင်းထားတယ်နော်အဲဒီကနေပြီးတော့ဘာဖြစ်လဲသစ္စာအာရဏဏိဒန္တိပရိစ္ဆသမုပ္ပါနိဒီနဲ့အကုန်လုံးရှင်းထားတယ်အဝိဇ္ဇာကိုအနိစ္စလို့ယူသမ္မတနာတက်ခုဒုက္ခလို့ယူသမ္မတနာတက်ခုအနတ္တလို့ယူသမ္မတနာတက်ခုသင်္ခါရကိုအနိစ္စလို့ယူဒုက္ခလို့ယူအနတ္တလို့ယူစသည်ဖြင့်ဟို ရမရဏဇာတိဘဝအတိအကုန်လုံးဒီပုံစံလိုပဲဖွင့်ထားပါတယ်နော်ဒါကြောင့်ဝိပဿနာရဲ့အကျုပ်ကအာယုန်တွေကိုသူကဖော်ပြထားတယ်။ဘာဖြစ်လို့ဖော်ပြရလဲဆိုတာကိုလည်းသူကဖြတ်ပြီးတော့ကိုးကန်ထားပါတယ်။သဗ္ဗံဘိက္ခုအဘိညာယံဟောအဘိညာယံတရားတော်ရှိတယ်။အလုံးဘိက္ခုယံတော်သဗ္ဗံလောကုံသောတရားကိုအဘိညာယံထိုးထွင်းသိအပ်၏။အလုံးစုံသောတရားတွေကိုထိုးထွင်းသိရမယ်လို့ဘုရားကိုယ်တော်ကခေါ်ထားတယ်။ဒါရီနဲ့ဝိဇာဘိက္ခုသဗ္ဗံအဘိညာယံဘယ်တရားတွေအလုံးစုံကိုအကုန်လုံးသိရမလဲ။သက္ခုဘိက္ခုအဘိညာယံရူပသက္ခုဝိညာဏသက္ခုသမ္ပါဒောယံမိတံသက္ခုသမ္ပါဒပစ္စယဥပိစ္စတိဝိရိတံဒုက္ခဝဒုက္ခဝအတုက္ကမဒုက္ခဝတံပြီးအဘိညာယံစသည်ဖြင့်ဘုရားခေါ်ထားတယ်။အဲ့ဒီဟောကြားချက်တွေကဒါယူပါယုံမြင်ကြခြင်းမှာသုတ္တကိုထိုးသွင်းသိရမယ်။သက္ခုတ္တဖတ်တာကိုအကြောင်းခံပြီးဖြစ်ပေါ်လာတဲ့ဒုက္ခဒုက္ခဥပ္ပခဝေဒနာတွေကိုထိုးသွင်းသိရမယ်လို့ဘုရားဟောထားတယ်။အဲ့ဒါကတော့ဥစ္စေလို့အာရဏရှုခွက်ထဲမှာထည့်ပြီးတော့ဘုရားဟောထားတယ်။အဲ့ဒီဥစ္စာတွေတရားတွေအကုန်လုံးပေါင်းလိုက်တော့ခဏကစိတ်စေတသိက်ယုတ်ပြအလုံးကုန်သွားတယ်ခန္ဓာငါးပါးကုန်သွားတယ်အာရဏသဏ္ဍပန်တက်18ပါးပဲဖြစ်ပါတယ်။အဲ့ဒါဝိပဿနာရဲ့အရှုကအာယုန်လေးကိုသူကသိမ်းကြောင်းပြီးတော့ရေပြတ်ပြလိုက်တဲ့အခါမှာခန္ဓာငါးပါးအာနခဏပါသတိစိတ်ရှိပါကြောင်းကျိုးသက်ပြိစ္ဆာသမုပ္ပါသဘောတရားဆိုပြီးဒီလိုရှိဒါကဝိပဿနာရဲ့အချုပ်ခံတရားတွေအဲဒီဝိပဿနာရဲ့အချုပ်ခံတရားတွေကဒီလောက်တောင်များနေတဲ့အခါကျတော့ဘယ်တရားတွေကိုဝိပဿနာစရှုမလဲလို့မေးစရာမလိုဘူးလားမေးစရာလိုလားတယ်နော်မေးစရာလိုလားတဲ့အတွက်အတက်ကရာဆရာတော်ကနေပြီးတော့ဒီပိုင်းလေးကိုရှင်းထားပါတယ်နော်အဲ့ဒီတရားတွေထဲမှာတဲ့လောကုတ္တရာတရားတွေလည်းပါဝင်နေတယ်အဲ့ဒီလောကုတ္တရာတရားတွေကတော့တေအတ္တမသနုဘဂတ္တဣမသမေအဓိပါရိနဂေတ္တပါတဲ့ဝိသုတိမေထကရာတုတ္တရာသံမေနာ240ဝိပဿနာရဲ့အချုပ်ကအာယုံမဟုတ်လို့လောကုတ္တရာတရားများကိုတော့ပြီးဖင်ထားပါတဲ့လောကုတ္တရာတရားဆိုတာကတော့မသိကြခိုးသိကြနိဗ္ဗာန်ရဲ့ဒါကိုလောကုတ္တရာတရားခေါ်ပါတယ်မဉ္ဇဉ်ဘုံဉဏ်ရင်းကဝိပဿနာရဲ့အချုပ်ကအာယုံနဲ့မှမပါဘူးသူတို့အလိဒ္ဒတုကအနတ္တမဟုတ်လို့မဟုတ်ဘူးနော်။မဉ္ဇဏ်ဖုန်ဉဏ်မသိစေတသိက်ဖိုလ်သိစေတသိက်ဒီဟာလေအလိဒ္ဒတုကအနတ္တတရားကြီးပဲ။နိဗ္ဗာန်ကတော့အလိဒ္ဒတုကမဟုတ်ဘူးအနတ္တတော့အမှန်။ဒါပေမဲ့လို့သူတို့ဟောဝိပဿနာရဲ့အချက်ကအာယုံမဟုတ်လို့ပြောဖြစ်ထားတယ်။